Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington DC မြို့တော်အမေရိကန်တန်က2016ခုနှစ် January 9ရက်စနေနေ့မနက်ဖြန်စီစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24 30နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါရှင်။ကျမခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမနက်နာချန်နဲ့အတူကြီးညာပေးပါပါ။မက္ဆီကိုမူးယစ်ယာစာ El Chapo Guzman ကိုအာနာဘိုင်းတွေကပြန်ပြီးဖမ်းမိပြီလို့မက္ဆီကိုသမ္မတကကြေညာခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံအရှေ့လယ်ပိုင်းမှာ IS စစ်သွေးကြွတွေကလူ9ယောက်ကိုဂန်ဖြတ်တပ်ပြီးမကြခင်မှာပဲ American Drone ယာဉ်လို့ယူဆတဲ့ Drone ယာဉ်တိုက်ခိုက်ခံတဲ့အတွက် IS 18ဦးတဲ့မင်းတွေသေဆုံးခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညိုရင်
ကောင်းပါပြီရှင်။အခုမနေ့ပိုင်းမှာတော့ဒီမင်္ဂလာတောင်ညွန့်ကမင်္ဂလာဈေးဟာမနေ့2နာရီကစပြီးတော့မီလောင်နေပါတယ်။
ဟုတ်ကဲ့နောက်တော့ဒီနေ့ကုတင်ကြီးတော့မနေလေးပါဘူးနော်မြကြီးတဲ့တိုင်ကတော့မရှိဘူးနော
်ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့ညင်းတော့ညင်းတော့ညင်းရလာပါရဲ့ညီမတို
့မင်္ဂလာတောင်ညွတ်မြို့နယ်မီးလောင်ကျွတ်မှုအခြေအနေကိုတင်ပြပေးသွားမှာဖြစ်တယ်လို့ရန်ကုန်မှာနှစ်ရက်တာကျင်းပနေတဲ့ထိုင်းနဲ့မြန်မာအစိုးရအဆင့်ရွှေပြောင်းလုံတမအရေးဆွေးနွေးနေတဲ့အခြေအနေကိုလည်းသိရပါမယ်နိုင်ငံတကာသတင်းနှစ်ပုဒ်မှာတော့ hydrogen bomb ဆန်တက်နေတဲ့မြောက်ကိုရီးယားကိုဘယ်လိုဖိအားပေးရမလဲဆိုတာရွေးစရာမရှိအောင်ဖြစ်ခဲ့နေရတဲ့အနေအထားတခါအင်ဒိုနီးရှားနိုင်ငံကတရိတ်ဆန်ထိန်းသိမ်းရေးကိစ္စတစ်ခုကတော်ရိုင်းတရိတ်ဆန်တွေကိုဘယ်လိုစောင့်ရှောက်ပေးမလဲဆိုတာတွေကိုထုံလွှင့်ပေးသွားမှာပါဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြတ်သက်နဲ့မန္နန္ဒာချန်တို့ကကြေညာပေးပါမယ်ရှင်
မက္ကဆီကိုမူးယစ်ယာစာ El Chapo Guzman ကိုအာနာဘိုင်းတွေကပြန်ပြီးဖမ်းမိပြီလို့မက္ကဆီကိုသမ္မတ Enrique Peña Nieto ကကြေညာခဲ့ပါတယ်။အကျဉ်းချခံရတဲ့ El Chapo ဟာလွန်ခဲ့တဲ့9လတုန်းကမြောက်လျှို့ဝှက်မြောက်လှိုင်ကောင်းကနေထွက်ပြေးလွတ်မြောက်သွားခဲ့တာဖြစ်ပါတယ်။သမ္မတက Spanish Friday Twitter စာမျက်နှာကနေ Guzman ကိုဖမ်းမိတဲ့အကြောင်းပြောကြရမှာကျိုးပန်းချက်အောင်မြင်ပြီးသူ့ကိုမိထားပြီလို့ကြေညာခဲ့တာဖြစ်ပါတယ်။ Guzman ရဲ့မွေးထာနေဖြစ်တဲ့ Sinaloa Lower Pine Los Mochis မြို့မှာမက္ကဆီကိုမရိန်းတပ်သားတွေနဲ့ပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာ Guzman ကိုဖမ်းမိခဲ့တာလို့မက္ကဆီကိုအရာရှိတွေက AP သတင်းဌာနကိုပြောပါတယ်။သူ့ဘယ်မှာရှိနေလဲဆိုတဲ့သတင်းပေးချက်အရမက္ကဆီကိုမရိန်းတပ်သားတွေကတောက်ကြန်နေအာယုံတက်ချိန်မှာ Los Mochis မြို့ကအင်ဂိုဝင်ရောက်ဆင်းနှင်းခဲ့တာဖြစ်ပြီးစီးနင်းချိန်မှာပဲတနက်တန်တွေကိုချက်ချင်းကြားခဲ့ရတယ်လို့အာနာဘိုင်းတွေကပြောပါတယ်။စီးနင်းမှုမှာတန်ပြတ်ရှိသူ9ဦးသေဆုံးခဲ့ပြီးနောက်ထပ်6ဦးကိုတော့ဖမ်းမိခဲ့တယ်လို့မက္ကဆီကိုအရာရှိတွေကပြောပါတယ်။မရင်းတပ်သားတယောက်ကတော့ဒဏ်ရာနှင်းငယ်ရခဲ့တယ်လို့ဆိုပါတယ်။မက္ကဆီကိုအနောက်မြောက်ပိုင်းတောတောင်ထူထပ်တဲ့စီနာလိုအပြည်နယ်မှာအောက်တိုဘာလကလေးကစပြီးမက္ကဆီကိုအာနာဘိုင်းတွေကသူ့ကိုလိုက်လံရှာဖွေနေတာဖြစ်ပါတယ်။သူဟာစီနာလိုအနဲ့ဒူရန်ကိုပြည်နယ်နှစ်ခုနားကတောထူထပ်တဲ့နေဆက်တနေရာမှာမရင်းတပ်သားတွေလက်ကလွတ်အောင်ထွက်ပြေးရင်းနဲ့ဒဏ်ရာရခဲ့ပုံရတယ်လို့သူ့ကိုနိုင်အောင်ခံလိုက်နေတဲ့အဖွဲ့ကသတင်းပို့ခဲ့တာပါအချင်းချာနေတဲ့ Guzman ဟာသူ့ရဲ့အခန်းကနေအနားကရွာလေးအထိပေါက်အောင်မြေရောက်လှိုင်ကောင်းကိုလှည့်ဝတ်တူးဖော်ခဲ့ပြီး1ကီလိုမီတာခွဲအရှေ့ရှိတဲ့ဒီမြေရောက်လှိုင်ကောင်းကနေဇူလိုင်လ17ရက်နေ့ကနေထွက်ပြေးလွတ်မြောက်သွားခဲ့တာဖြစ်ပါတယ
်ဘယ်လ်ဂျီယံနိုင်ငံ Brussels မြို့ကတိုက်ခန်းတစ်ခုကိုစီးနှင်းရှာဖွေမှုအတွင်းပြင်သစ်နိုင်ငံမှာနိုဝင်ဘာလ23ရက်နေ့တုန်းကအကြမ်းဖက်တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးအလို့ရှိနေသူရဲ့လက်ပွေရာကိုတွေ့ခဲ့ရကြောင်းဘယ်လ်ဂျီယံရဲတပ်ဖွဲ့ကတောက်ကြနေမှာပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့လတဲ့စီးနှင်းရှာဖွေမှုတွေလုပ်ခဲ့တဲ့တိုက်ခတ်မှာဆာလာအဘဒက်စလန်ရဲ့လက်ပွေရာတွေနဲ့အတူဖောက်ခွဲရေးပစ္စည်းတွေတဲဆောင်လာမှာအသုံးပြုကောင်းပြုနိုင်တဲ့အိမ်တွင်းဖြစ်ကပတ်3ခုကိုလည်းစုံစမ်းစစ်ဆေးသူတွေတွေ့ရှိတဲ့အကြောင်းဘယ်လ်ဂျီယံအစိုးရရှင်းနေုံကပြောဆိုပါတယ်။တိုက်ခန်းထဲမှာဖောက်ခွဲရေးပစ္စည်းတွေရှိခဲ့ဘူးတဲ့ခြေရာလက်ရာတွေလည်းတွေ့ခဲ့ရတယ်လို့ပြောပါတယ်အလို့ရှိနေတဲ့ Abdelans တိုက်ခန်းကိုပဲအချိန်ကသွားခဲ့တယ်လဲဆိုတာတော့တိတိကျကျမသိရဘူးလို့လည်းအစိုးရရှေ့နေုံပြောခွင့်ရသူကပြောဆိုခဲ့ပေမဲ့စီးနှင်းရှာဖွေမှုတွေတလကြာတော့မှတွေ့ရှိချက်ကိုထုတ်ဖော်ပြောဆိုတာဟာဘာကြောင့်လဲဆိုတာတော့ရှင်းမပြခဲ့ပါဘူးဒီစမှာ၁၀ရက်နှစ်မှာဝင်ရောက်ရှာဖွေခဲ့တဲ့တိုက်ခန်းကိုတော့နာမည်လိန်တစ်ခုနဲ့ငှားရမ်းထားပြီးပြင်သစ်နိုင်ငံကအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဆက်နွယ်ပြီးတော့ဘယ်လ်ဂျီယံမှာဖမ်းဆီးထားတဲ့တန်တရားရှိသူ၁၀ယောက်ထဲကတယောက်ကငှားရမ်းခဲ့တာဖြစ်ကောင်းဖြစ်နိုင်တယ်လို့လည်းအစိုးရရှေ့နေုံထုတ်ပြန်ကြေညာချက်ကဖော်ပြထားပါတယ်။ထွက်ပြေးလွတ်မြောက်နေသူအဘဒက်စလန်ဟာတိုက်ခိုက်မှုတွေနောက်ပိုင်းတိုက်ခန်းမှာပုံအောင်တန်းဆောင်နေထိုင်ကောင်းနေထိုင်နေတယ်လို့ဖောက်ခွဲပစ္စည်းတွေလောက်လာမှာလဲတိုက်ခန်းကိုတုံးကောင်းတုံးနိုင်တယ်လို့အစိုးရရှင်းတွေကပြောပါတယ်ပြင်သစ်နိုင်ငံကလူပေါင်း130တေဆုံးခဲ့တဲ့အချမ်းဖက်တိုက်ခတ်မှုတွေနောက်ပိုင်းကလေးကအဘဒက်စလန်ကိုရဲတပ်ဖွဲ့ကလိုက်လံရှာဖွေနေတာဖြစ်ပါတယ်သူ့ကိုတော့တိုက်ခိုက်မှုတွေအပြီး ပဲရစ်မြို့ကနေဘရက်ဆယ်မြို့ထိရဲစစ်ဆေးဂိတ်သုံးခုကိုဖြတ်ကျော်ပြီးတော့အပေါင်းအသင်းတွေကကားနဲ့လိုက်ပို့ခဲ့တာဖြစ်တယ်လို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်
အာဖဂန်နစ္စတန်နိုင်ငံအရှိပိုင်းမှာတောက်ကြံတွေက IS စစ်သွေးကြော်တွေကလူခုနှစ်ယောက်ကိုခေါင်းဖြတ်တက်လိုက်ပြီးမကြခင်မှာပဲအမေရိကန်ကပြစ်ခတ်တယ်လို့ယူဆတဲ့ drone ရင်နဲ့တိုက်ခိုက်ခံရတဲ့အတွက်အဲ့ဒီဒေသမှာ IS 18ဦးတည်းမနဲ့တိတ်ဆုံးခဲ့ရပါတယ်အခင်းဖြစ်ပေါ်တဲ့နေရာဟာပါကစ္စတန်နေဆက်ကနန်ဂဟာခရိုင်တဲကအာချင်ဒေသမှာဖြစ်ပွားတာလို့ဒေသခံတွေနဲ့တရားခွင်အရာရှိတွေကပြောပါတယ်အဲ့ဒီဒေသဟာ IS အဖွဲ့အင်အားပြန်ပြီးကောင်းတဲ့နေရာဖြစ်နေပါတယ်အာရဗာဘာသာနဲ့အတူကောက် dash လို့ခေါ်တဲ့ IS အဖွဲ့ကခေါင်းဖြတ်တပ်သူတွေထဲမှာတာလီဘန်တပုံ6ဦးပါနေတယ်လို့ခရိုင်အုပ်ချုပ်ရေးမှုရဲ့ပြောခွင့်ရအတူလာခိုဂျာနီက VOA ကိုပြောပါတယ်သူတို့ကကွန့်မြန်နေတော့အဲ့ဒီဒေတာမှာအမေရိကန်မောင်းသူမပါတဲ့လေရင်ကနေပြစ်ခတ်ခဲ့တဲ့အတွက်တပ်မှုအများပြအပါအဝင် dash တိုက်ခိုက်ရေးတမ18ယောက်တေဆုံးခဲ့တယ်လို့လည်းပြောပါတယ်တောက်ကြံနေလေခင်ဝတ်ပြုဆူတောင်းချင်အပြီးရွာသားတွေရဲ့ရှေ့မှာပဲခေါင်းဖြတ်ကွက်မြတာကို IS တွေကလှုပ်ဆောင်ခဲ့တယ်လို့လည်းဒေတာကန်တွေကပြောပါတယ်အဲ့ဒီထဲမှာအသက်ခံရသူတယောက်ဟာအာဖဂန်မျိုးသားတပ်ကလို့ပြောပေမဲ့ခိုင်အုပ်ချုပ်ရေးမှုရဲ့ပြောခွင့်ရကတော့ဒါကိုအတိမပြုသလိုအသေးစိတ်ကိုလည်းထုတ်မပြောပါဘူးတာလီဘန်တွေဟာဒီသတင်းပတ်ထဲမှာပဲအာချင်တဝက်ကဒေတာနှစ်ခုမှရှိတဲ့ IS တွေရဲ့အခြေစိုက်စခန်းတွေကိုစပြီးတိုက်ခိုက်ခဲ့တာမို့ IS ဒါဇင်နဲ့ချီပြီးတေဆုံးခဲ့ရတယ်လို့တခြားသူတွေကပါဒေတာရင်းကနေထွက်ပြေးစေခဲ့တာဖြစ်ပါတယ်။နန်ဂဟာခရိုင်ကအစိုးရအဆောက်အဦတွေကို IS တွေတိုက်ခိုက်တဲ့အခါမှာတာလီဘန်တပ်တွေနဲ့ပါအပြင်းထန်ရင်ဆိုင်တိုက်ပွဲတွေဖြစ်ပွားခဲ့တာပါ။အာဖဂန်အစိုးရဟာဒီသတင်းပတ်ထဲမှာပဲနိုင်ငံအရှိပိုင်းက IS တွေကိုတိုက်ခိုက်ဖို့အတွက်အထူးတပ်တွေကိုဖွဲ့စည်းခဲ့တယ်လို့အာဖဂန်ယာယီကာကွယ်ဝန်ကြီးကပြောပါတယ်။
အင်တာနက်ပေါ်မှာအကြမ်းဖက်ယူဝါဒတိုက်ဖျက်ရေးအတွက်အမေရိကန်သမ္မတအိမ်ဘျူရိုနဲ့ထိတ်တန့်လုံခြုံရေးအရာရှိတွေဟာအမေရိကန်ကအကြီးဆုံးနည်းပညာကုမ္ပဏီတွေနဲ့ကယ်လီဖိုးနီးယားပြည်နယ်ဆန်ဟိုဆေးမြို့မှာတောက်ကြာနေကတွေ့ဆုံပါတယ်။အင်တာနက်ဆိုရှယ်မီဒီယာတွေပေါ်မှာ IS စစ်သွေးကြွတွေနဲ့တခြားအစွန်းရောက်အဖွဲ့တွေရဲ့အန္တရာယ်ကိုသမ္မတဘရက်အိုဘားမားအစိုးရကဘလောက်အထိလေးလေးနက်နက်ထားတယ်ဆိုတာကိုတော့ဆွေးနွေးပွဲမှာပါဝင်တဲ့အစိုးရအရာရှိတွေရဲ့စီးရင်ကိုကြည့်ရင်သိနိုင်ပါတယ်။သမ္မတအိုဘားမားရဲ့အိမ်ပြည်တော်အုပ်ချုပ်ရေးမှူးအကြံဖက်ဝါဒတိုက်ဖျက်ရေးထိတ်တန့်အကြံပေးပုံကိုယ်ရင်းနဲ့အတူရှေ့နေချုပ်လော်ရက်တာလင့်ချ်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားရေးမှူး James Comey နဲ့အမျိုးသားထောက်လှမ်းရေးဌာနညွှန်ကြားရေးမှူး James Clapper တို့လည်းပါဝင်ပါတယ်။လျှို့ဝှက်ဆက်သွယ်မှုတွေအပါအဝင်အကြံဖက်သမားတွေဤပညာကိုဘလို့အသုံးချနေတယ်ဆိုတာကိုဤပညာကုမ္ပဏီတွေကအစိုးရအရာရှိတွေကိုအစီရင်ခံလိုက်မယ်လို့မျှော်လင့်ရပြီးတော့အင်တာနက်ကိုသုံးပြီးအကြံဖက်သမားတွေလူသစ်စုဆောင်တာနောက်လိုက်တွေရအောင်စီးရုံးတာတွေလုပ်ဖို့ခက်ခဲလာအောင်လို့ဤပညာနဲ့ဘလို့လုံနိုင်မလဲဆိုတာတွေကိုလည်းဆွေးနွေးလိုက်မယ်လို့မျှော်လင့်ရပါတယ်။သတင်းမီဒီယာတွေကိုပေါက်ကြားခဲ့တဲ့တွေ့ဆုံမှုအတွင်းဆွေးနွေးမဲ့အကြောင်းအရာတွေထဲမှာတော့ IS စစ်သွေးကြွတွေကိုတံပြန်နိုင်မဲ့အကြောင်းအရာတွေကိုဖန်တီးတာပေါ်ပြတာတွေကိုအစိုးရနဲ့ဤပညာကုမ္ပဏီတွေကဘလို့အကူအညီပေးနိုင်မလဲဆိုတာကိုဆွေးနွေးဖို့လည်းထည့်သွင်းထားပါတယ်။
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ကန်တန်ကမနေ့ကင်းတဲ့ရင်တွေကိုဆက်လက်ကြီးညာနေပါတယ်။မကြသေးခင်ကမြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်းသတ်မှုကိုတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားကနှစ်နိုင်ငံနယ်စပ်တစ်လျှောက်မှာမြောက်ကိုရီးယားဆန့်ကျင်ဝါဒဖြန့်အသံလွှင့်တဲ့အစီအစဉ်တွေကိုတောက်ကြနေမှာပဲပြန်လည်ဆက်တင်လိုက်ပါတယ်။အသံလွှင့်ချက်တွေထဲမှာ K-pop တခြင်းတွေ၊ရာသီဥတုခံမှန်းချက်တွေသတင်းတိုးထွားပြီးပြင်မြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်းသတ်မှုရုံရင်းနေတဲ့စီးပွားရေးနဲ့လူခွင့်အခြေအနေတွေပေါ်မှာဝေဖန်ချက်တွေပါဝင်တယ်လို့တောင်ကိုရီးယားကကွယ်ဝင်ကြီးဌာနကပြောပါတယ်။1950ကနေ53ထိဖြစ်ပွားတဲ့ကိုရီးယားစစ်ပွဲကာလကလေးကတုံးခဲ့မှုတွေအတန်ချက်ဆက်တွေနဲ့ထုံ့နှံချက်တွေကိုတော့စိတ်သက်ဆစ်ဆင်ရတဲ့အဖြစ်နဲ့မြောက်ကိုရီးယားဘက်ကသဘောထားလေးရှိပါတယ်။တောင်ကိုရီးယားလောက်ရပုံမှာမြောက်ကိုရီးယားဘက်ကချက်ချင်းတုံ့ပြန်တာမျိုးတော့မရှိသေးပါဘူး
။ Saudi Arabia ဆွေးရပိုင်းရေနံကုမ္ပဏီကအစုရှယ်ယာတွေကိုပုဂ္ဂလိကပိုင်းဖြစ်ရင်းနှီးမြှုပ်နှံသူတွေကိုရောင်းချသွားဖို့စဉ်းစားနေတဲ့အတွက်ကုမ္ပဏီရဲ့တန်ဖိုးဟာ American Dollar 1 Trillion ဒါမှမဟုတ်ဒီထက်လည်းပိုများလာနိုင်ပါတယ်။ Sorry Ramco လို့လူသိများတဲ့ကုမ္ပဏီဟာကမ္ဘာရေနံတိုက်တွေကိုအများဆုံးထိန်းချုပ်ထားပြီးတော့လက်ရှိမှာကမ္ဘာရေနံစိမ်းထုတ်လုပ်မှုရဲ့ဆယ်ရာခိုင်နှုန်းကိုပိုင်ဆိုင်ထားပါတယ်။ Sorry ရေနံကုမ္ပဏီဟာကမ္ဘာဒုတိယအကြီးဆုံး Exxon Mobil ကုမ္ပဏီထက်ကိုတုံးစားပိုကြီးပါတယ်။ကုမ္ပဏီကစဉ်းစားထားတဲ့အထက်ကနီလန်းတစ်ခုအဖြစ် ရှယ်ယာတွေကိုအများပိုင်းဖြစ်ရောင်းချဖို့ဆုံးဖြတ်ခဲ့ရင်တော့ဘန်နာရေးဈေးကွက်က Aramco ရေနံကုမ္ပဏီရဲ့အစုရှယ်ယာဈေးကိုတန်ဖိုးဖြတ်မှာဖြစ်ပါတယ်။ဘန်နာငွေဈေးကွက်သုံးသက်သူအများစုကတော့ပုဂ္ဂလိကပိုင်းဖြစ်အစုရှယ်ယာတွေကိုရောင်းချမယ်ဆိုရင်တော့ Aramco ရေနံကုမ္ပဏီရဲ့အစုရှယ်ယာဈေးပိုမြင့်လာနိုင်ပါတယ်။
ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA မှာဥက္ကဋ္ဌ Sepp Blatter နေရာကိုဆက်ခံမယ်လို့မြင်နေကြတယ်။ Michael Platini ဟာလာမယ့် February 26ရက် FIFA ဥက္ကဋ္ဌရွေးချယ်ပွဲမှာသူဝမ်းပီမပြိုင်တော့ဘူးလို့ကြေညာလိုက်ပါတယ်။ဥက္ကဋ္ဌယာဇူးကလည်းဆန့်ကျင်ထားတာခံနေရတယ်။ Platini ကတကယ်လို့သူ့ကိုကြေးစားဘောလုံးသမားဘဝကလည်းရှင်းနဲ့ထုတ်ပယ်ထားတာကိုပြောင်းလဲပြီးရင်နောက်မှာရွေးကောက်ပွဲမတိုင်ခင်သူ့မဲဆွယ်နိုင်မှုအတွက်အချိန်သိပ်မလုံတော့တဲ့အတွက်ဒီချိန်ဟာသူ့အတွက်တော့တိတ်အဆင်မပြေဘူးလို့ကြာတဲ့ပတင်းနေမှာပဲပြောကြားခဲ့ပါတယ်
။ဥရောပတိုက်ကလေ့ကျင့်ရေးအစီအစဉ်တစ်ခုမှာတုံးခဲ့တဲ့စွမ်းအင်မဲ့ Hellfire ဒုံးကျည်တစင်းဟာကျူးဘားနိုင်ငံကိုဘလို့ဖြစ်ပြီးရောက်သွားတယ်လဲဆိုတာကိုအမေရိကန်တာဝန်ရှိသူတွေအဖြေရှာနေတယ်လို့ဆိုတဲ့သတင်းတွေထွက်လာပါတယ်။ဒါဆိုရင်အရေးကြီးတဲ့ American စစ်ဘက်ဆိုင်ရာနည်းပညာပျောက်ဆုံးမှုတွေထဲမှာအထူးဆန်းဆုံးဖြစ်ရတခုလည်းဖြစ်ပုံရပါတယ်။အဆင့်မြင့်နည်းပညာသုံးဒုံးကျည်ကိုပြန်ပို့ပေးဖို့ American တာဝန်ရှိသူတွေကကျူးဘားအစိုးရကိုစ조사စီးရုံးနေတာတစ်နှစ်ကျော်ပြီလို့ The Wall Street Journal ကကြာတာပတင်းတွေမှာဖော်ပြခဲ့ပါတယ်။ဒုံးကျည်ကို2014ကဒီဥရောပကနေကျူးဘားကိုမှားပြီးတော့ပို့လိုက်မိတာလို့တာဝန်ရှိသူတွေကပြောပါတ
ယ်။ VOA မြန်မာပိုင်းရဲ့စနေနေ့မနက်ခင်းသတင်းတွေကိုဒေါက်ခင်မျိုးတန်နဲ့မနန္ဒာချန်တို့ကြီးညာပေးသွားတာဖြစ်ပါတယ်။အခုဒီရန်ကုန်မြို့ကမီးလောင်ကျွမ်းမှုအခြေအနေကိုပြောပြပေးပါမယ်ရှင်။ရန်ကုန်မြို့မင်္ဂလာတောင်ညွတ်မြို့နယ်မင်္ဂလာဈေးကြီးမှာမီးအကြီးအကျယ်လောင်နေပါတယ်။အခုအတန်နှွင့်ချိန်မတိုင်ခင်မှာပဲမီးလောင်ကျွမ်းနေတဲ့နောက်ဆုံးအခြေအနေကိုတာမွေမီးသတ်ဦးစီးဌာနကတာဝန်ရှိသူတဦးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။ဟုတ်ကဲ့နောက်ဆုံးအခြေအနေကိုဒီနေ့တော့မနေသေးပါဘူးနော်။ကျွန်တော်တို့တော့ပြောလို့မရသေးဘူး။မှကျွန်တော်မီးရင်တော့မှကျွန်တော်တမုတ်တက်ချက်မှရမှာ။ကျွန်တော်မီးတဲ့လူရယ်ပဲအိမ်ထဲကကျွန်တော်ဝေးပါရယ်မြ။အချင်းတော့မရှိပါဘူး
။ဟုတ်ကဲ့ဆရာ။ဟုတ်ကဲ့လူထိခိုက်တဲ့အရာတွေပါတယ်ရောရှိလားဆရာ
။လူထိခိုက်တဲ့အရာတော့မရှိဘူးမြ
။ဟုတ်ကဲ့။ဟိုမီးတက်ကအလုံးဘယ်နှစ်ဆင်းလောက်သွားလဲဆရာ။ဘယ်မြို့နယ်တွေကသွားလဲ
။မြို့နယ်တော့မြို့နယ်တီးတီးတော့ဆိုပါဘကူးကြီးတော်ဆိုပါတယ်မြ
။ဟုတ်ကဲ့ဆရာ။ဆိုတော့ဆရာမီးရဘယ်ချိန်ကနေစလောင်တာလဲဆရာ။ဘယ်က
မီးလောင်ခြင်းကမဟုတ်ဘူး။နှစ်နာရီတော့ကစလောင်တာပါမြ။
နှစ်နာရီလောက်ကအခုဆရာတို့စီမှာ9နာရီခွဲနေပြီနော
်ဟုတ်ကဲ့ပါခင်ဗျာ
ဟုတ်ကဲ့အခုချိန်ထိဟိုလုံးဝမငိမ်းငိမ်းသွားခြင်းမရှိသေးဘူ
းဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာငိမ်းသွားငိမ်းတော့ငိမ်းသွားလာပါခင်ဗျာဟိုနေလဲကြီးငိမ်းပေါ်ကမနေ့ပြန်မနေ့တိုင်းတော့ငိမ်းတော့ပါခင်ဗျာ
မနေ့နှစ်နာရီကစပြီးတော့လောင်ကျွမ်းနေတဲ့မိဟာအခုထိလည်းလောင်နေဆက်ဖြစ်တဲ့အကြောင်းမိသက်ဌာနက VOE မြန်မာပိုင်းကိုပြောကြားသွားတာဖြစ်ပါတယ်။ဈေးရဲ့9လွာနဲ့4လွာတို့မှာလောင်ကျွမ်းသွားခဲ့ပြီးဖြစ်ပြီးတော့အခု3လွာကိုဆက်ပြီးတော့လောင်ကျွမ်းနေတဲ့အကြောင်းမိလောင်ကျွမ်းနေတဲ့အခြေအနေနဲ့ပတ်သက်လို့အစောပိုင်းအခြေအနေကိုတော့မနန္ဒာချန်ကမင်္ဂလာဈေးအနီးမှာနေထိုင်တဲ့ပကြီးဆရာဦးကျော်လင်းကိုမေးတဲ့အခါမှာသူကအခုလိုဖြေပါတယ
်။ဆရာ
နင်းတော့များပါတယ်မှာမီးရတော့နင်းလေးလေးများတော့ဟာဟာငင်းရတော့ငင်းရငင်းရငင်းရပါမယ်မငင်းသေးဘူးကငင်းတော့လောင်နေတော့ချီသေးရမှာဟုတ်ဒီနဲ့ငါတော့ပုံမှန်ကြီးရကွာ3လွာကိုလောင်နေရပါမှာဟဲ့အဲ့လိုတော့နှစ်လွာလို့ပါလို့ကတော့သူကရေတားဖြန်းတာဟောပြီးတော့အခုဆက်ပြီးတော့မီးမကူးအောင်အောက်ကရောရေဖြန်းရပါနော်နှစ်လွာနဲ့စံနဲ့အောက်ထပ်ပြီးတော့မကူးအောင်သူရေမီးရေဖြန်းတာဟော
ဟုတ်ကဲ့ငင်း
တော့နေပါလို့ပဲဆရာ
ဆိုတော့ဘယ်ချိန်လောက်ဆိုရင်ဒီမီးကငိမ့်နိုင်တဲ့အနေအထားရှိမလဲဆရာ
အော်အဲ့တော့အမေတော့မပြောတဲ့သေးဘူးလောင်နေတော့လေသူကတော့နည်းနည်းလေးဈေးကလည်းကြီးတော့ဗျာလောင်ဟိုလောင်သာလည်းများတဲ့ဟာမျိုးချင်ပါတဲ့
ဟုတ်ကဲ့အခုက၄တက်၅တက်ကဟိုလောင်ပြီးသွားပြီဆိုတော့အဲ့ဒီထက်တည်းမှာအဓိကဘာတွေရောင်းတာလဲဘယ်လိုပစ္စည်းမျိုးတွေရောင်းတာလဲဆရာ
ဟုတ်ကဲ့ဈေးဘောဆိုပြီးမှမှအဲ့ဟိုအိမ်လုံးဈေးတွေပေါ့နော်အိမ်လုံးဈေးဘောတန်းပေါ့
ဟုတ်ဟုတ်ကဲ့ဆရာဟုတ်ကဲ့ဆိုတော့မီးကဘလို့ကနေဘလို့စလောင်တာလဲဟိုအခုလောက်ဆို
မပြောတဲ့သေးဘူးတို့လည်းမသိကြတူရပါရဲ့အဲ့ဒါလည်းစားလို့များပါဟုတ
်ကဲ့ဟုတ်ကဲ့ဆရာ
ဒီတိကမှမဟုတ်သေးပါတော့တောင်းနေတော့ဒီကစားလို့ဖြစ်တယ်ဆိုတော့သိကြတယ်ဉာဏ်အဲ့ဒါဟုတ
်ဟုတ်ကဲ့ဆရာဟုတ်ကဲ့ဆိုတော့တန်ဖိုးအားဖြင့်ဆိုရင်တော့ဘလောက်လောက်ထိဆုံးရှုံးနိုင်လဲဟိုတိဖို့ခက်မှန်းထင်တယ်နော်လောလောဆယ်ရတော့
ဒီကတော့မတွေ့တတ်ဘူးရောကျွန်တော်လည
်းဟုတ်ကဲ့
များတော့များပါပေါ့သူကပေါ်ရက်ကတော့စားတော့ဆိုင်ငါလေးလောက်တော့ဗာကန်းတယ်တော့အဲ့အားထက်ဒီမြန်မာအဲ့ဥရောပ3လောက်ကျော်တော့တစ်ချက်3လောက်တော့ရှိပါမှာအလောင်းတာတော့နော
်ဟုတ်ကဲ့
တံမိုးရရှိမှာပါမှာဒီကတော့ဈေးကြီးဆိုတော့လေဒီတံမိုးက
ခံမှန်းတက်ဘူးရေပေါ့ကျွန်တော်ကဟော
ဟုတ်ကဲ့ဆိုတော့ဆရာစကြည့်နေကြတဲ့ကဆိုရင်ဒီမိသက်ကားတွေသွားတာတို့ကြက်ချင်ကြီးကားတွေသွားတာတို့ဆရာမြင်ရသလောက်ပေါ့ဘယ်နဲ့ခမန်းကြီးဘယ်လောက်ရှိနိုင်လဲဆရာတော်တော်များလားဒီရန်ကုန်က
များတယ်များတယ်တော်များပါလေကားကားကြီးအများကြီးပဲသွားတယ်အော်တော်တော်သွားတယ်သွားရတော့သွားကားကြီးဟောဒီ50-60ကျင်းကိုပဲကားဘူးဒါဈေးကြီးဆိုတော့ရှိမှာပေါ့မှာစိတ်ကနန်းကမကားဘူးဆင်းနေ
ဟုတ်ကဲ့အခုလိုမျိုးဟိုမီးတွေပါတွေလောင်ပြီးဟိုအထူးသဖြင့်အခုကဈေးဖြစ်နေတော့ဟိုအလစ်တောက်တာမျိုးတွေဘာတွေရောရှိနိုင်လားရှိလ
ားအော်မတွေ့ရသေးဘူးဗျာရက်ွက်တွေရတယ်သူကတေချာလေးအဲ့လိုပေါ့တေချာသူအခုကျွန်တော်တို့တပ်တော့နော်ဒီလမ်းထဲဝင်ဝင်တာနော်အဲ့လိုပေါ့လမ်းနေလမ်းနေတေချာပိတ်ထားပါတော့ကိုလမ်းထဲကိုမွေအောင်နည်းနည်းကြောင်းရဂရုဆိုင်ရတာပေါ့အဲ့လိုမျိုးအဲ့လိုတော့လှုပ်ထားတွေ့တယ်အဲ့လိုအဲ့လမ်းထိပ်ကနေသူတားထားပြူတာပေါ့နော်လူအဲ့လိုပေါ့နည်းနည်းဟိုပစ္စည်းတေတာပြူတာမျိုးမဖြစ်အောင်ပေါ့အဲ့လိုတွေ့ရအဲ့အဲ့မှာလှုပ်နေတာလေဟာကိုလမ်းနေကိုလမ်းနေနဲ့သူတို့တားလေးပေါ့နော်ကိုဟိုကပေါ့နည်းနည်းလူဥစားပေါ့ဝင် track ကိုနည်းနည်းဥစားဖြစ်တာပေါ့အဲ့လိုဟိုတင်းနေတော့ဒါကြည့်နေတာပေါ့နော်သူတို့ကတော့အဲ့ဓာကြီးပါအဲ့ဓာကြီးပြေးမဝင်ဘူးပေါ့အဲ့လို
ဆိုတော့မင်္ဂလာဈေးတဝိုက်မှာရောအိမ်နေကက်ရက်ပေါ့အဲ့ဒီဈေးနဲ့အနီးကက်နေတာမျိုးတွေဘာတွေရှိလား
ဟာဈေးရောကက်တာရောရှိပါလေဒါပေမဲ့ဝင်းတော့ဥစားဒီဘက်ကြီးတော့ကူးလာမယ်တော့မထင်ပါဘူးဗျအဲ့နော်သူတို့မီးကြော်လဲအဲ့လိုမကူးတော့မကူးတော့ဘူးလို့ပြောတော့
ဆိုတော့
ပေါ်လိုက်ရနေရပါပဲအောက်မှာအဲ့မှာပဲကျွန်တော်တွေ့ရအခုတွေ့ရတော့အဲ့ဒီဘွားမှာပဲလောင်ပါဗျဟုတ်ခုနလက်ရှိလောင်ကြီးအတိုင်းပါပဲတိတ်ပြီးတော့အောက်ကူဆင်းလာတော့မတွေ့ဘူးရဲ့ဟု
တ်မင်္ဂလာတောင်ညွတ်မြို့နယ်မင်္ဂလာဈေးကြီးမှာမိလောင်နေတဲ့အခြေအနေကိုမနက်နာချမ်းကဆက်သွယ်မိမြန်သွားခဲ့တာဖြစ်ပါတယ်ရှင်အခုထိုင်းမြန်မာအစိုးရအဆင့်ဆွေးနွေးမှုကိုကြည့်ကြရအောင်ပါမြန်မာရွှေပြောင်းလူသမားဆိုင်ရာထိုင်းနဲ့မြန်မာအစိုးရအဆင့်ညှိနှိုင်းဆွေးနွေးပွဲကိုရန်ကုန်မြို့ကအနုဘိုတင်ဟိုတယ်မှာဇန်နဝါရီလ10ရက်နေ့ကနေ9ရက်နေ့အထိနှစ်ရက်တာကျင်းပနေတာမှာမနေ့ကပထမနေ့မှာတော့မြန်မာဘက်ကအချက်9ချက်နဲ့ထိုင်းဘက်ကအချက်1ချက်တို့ကိုဆွေးနွေးခဲ့ကြပါတယ်ထိုင်းအခြေဆိုင် VOA သတင်းတောက်မအေးမာကစုံစမ်းတင်ပြထားပါတယ်ရှင
်နှစ်နိုင်ငံအစိုးရအဆင့်ညှိနှိုင်းဆွေးနွေးပွဲတွေကိုရန်ကုန်မြို့မှာပြုလုပ်ခဲ့ပြီးမြန်မာဘက်ကအချက်9ချက်ဆွေးနွေးခဲ့တယ်ဆိုပြီးပြည်ထောင်စုမြန်မာနိုင်ငံတော်အလုတ်ကိုင်နဲ့လူမှုဖွံ့ဖြိုးရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်လက်ဖြင့်အလုတ်သမားညွှန်ကြားမှုဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်လည်းဖြစ်တဲ့ဦးမျိုးအောင်ကအခုလိုပြောပါတယ်
။ဒီကတော့ကျွန်တော်တို့ကအချက်9ချက်သူတို့ကတစ်ချက်10ချက်ပေါ့ကျွန်တော်ဆိုအဲ့ဒါကိုဆွေးနွေးကြတာပေါ့လေ။ဒီလူသားတွေနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့မှ data မရှိဘူးလေမြန်မာပြည်လူသားတွေဒီခရိုင်22ခုမှာစီးရင်နေကောက်မယ်ပါနေစရတယ်သူအစည်းအဝေးတိုင်းမှာတောင်းဆိုခဲ့တာဖြစ်တယ်သူတို့ကတော့ပြောတာတော့တစ်နှစ်မှာနှစ်ကြိမ်စည်းရင်းကောက်တာပေါ့မပိတ်သေးဘူးပေါ့ရတဲ့အရင်အတွက်လည်းနည်းနေသေးတယ်ပေါ့နော်အဲ့ဒါရရင်တော့ကျွန်တော်ပြေးပါမယ်လို့ပြောတာပေါ့နော
်နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာတဲ့အလုပ်သမားတွေဟာသိန်းကနန်းလောက်ရှိပြီးပြဿနာမျိုးစုံနဲ့ရင်ဆိုင်နေရတဲ့အကြောင်းကိုတော့ဒီဆွေးနွေးပွဲမတိုင်ခင်ထိုင်းနိုင်ငံကအလုပ်သမားရေးကျွမ်းကျင်သူတွေနဲ့ဇန်နဝါရီလ9ရက်နေ့ကဆွေးနွေးခဲ့တာပါဒီအချက်လက်တွေနဲ့ပတ်သက်လို့လည်းထိုင်းနိုင်ငံဘက်ကဆွေးနွေးရှင်းပြခဲ့တဲ့အကြောင်းဦးမျိုးအောင်ကဆက်ပြောပြပါရယ
်မြန်မာနိုင်ငံနဲ့ထိုင်းနိုင်ငံကသဘောတူတဲ့အမှုမှာလက်တွေ့အခြေအနေနဲ့မကိုက်ညီတဲ့အတွက်ဒါကြောင့်ကျွန်တော်တို့နိုင်ငံတို့ကပြင်ဖို့အဆုံးကျန်လာတော့အချက်၃ချက်ပေါ်မှာတို့ကဒါအောင်ဆွေးနွေးပြရပြီဆိုပြီးအလုပ်ရှင်ပြောင်းခွင့်ပေးရမယ်ဒါအလုပ်ရှင်ကဥပဒေနဲ့မင်းတို့ဥပဒေနဲ့ညီမလုပ်တဲ့လူဖြစ်မယ်ဈေးဝယ်ကြတဲ့လူဖြစ်မယ်အနာဒီတဘာဘီအနေနဲ့တခုခုနဲ့ပေါ့နော်တွေ့ကြုံပြီးတော့မှသူလုပ်ငန်းတွေပျက်စီးမယ်ဆိုတဲ့ကိစ္စမျိုးတွေနဲ့ပတ်သက်နိုင်တယ်အလုပ်သမားကလှုပ်ရှင်ပြောင်းခွင့်ကိုအော်တိုရမှာပေါ့နော်အော်တိုမက်တစ်ဖြစ်ရမယ်ဟိုအလုပ်နဲ့ပါနေနောက်တကဒီအလုပ်ကိုအကြောင်းပြုပြီးတော့ထိကန့်တန်ရရတဲ့ကိစ္စတွေပါစီဝါကူစားခွင့်တွေရောရောချင်းကိစ္စတွေရောဒါတွေအကုန်လုံးကပေးရမယ်ဆိုနေတာသူတို့ကတော့လောဒီမှာပါပြီးသားလို့ပြောပြီးကျွန်တော်တို့ agreement ထဲမှာတော့မဖြစ်မနေထည့်ရမယ်လို့ကျွန်တော်ပြောတာပေါ့နော
်။ဒါအပြင်ထိုင်းနိုင်ငံတွင်းကနေရာ6ခုလောက်မှာ CI လို့ခေါ်တဲ့အထောက်အထားလက်မှတ်ထုတ်ပေးမဲ့ကိစ္စတွေနဲ့အလုပ်သမားတွေကိုကာကွယ်ပေးဖို့ကိစ္စတွေကိုလည်းဆွေးနွေးဖြစ်ခဲ့တယ်လို့ဆိုပါတယ်
။ဘက်ကန့်ထုတ်တာနေကျွန်တော်မြန်မာလူသမားတွေနောက်ဆုံး group ရဲ့ update ရ၄သိန်းခွဲလောက်ရှိတာပေါ့နော်။အဲ့တော့၄သိန်းခွဲမှာအဲ့အလုပ်သမားတွေကကျွန်တော် COI ပေါ့ဒီ certificate or identity ပေါ့နော်ဒီလူမျိုးဝဖြစ်ကြောင်းဆိုရင်ဒီတက်တီကနှမထုတ်ပြီးမှကိစ္စကကျွန်တော်တို့ဆွေးနွေးနေတာကြာပြီအနည်းဆုံးနေရာ6နေရာမှာထုတ်ချင်တာပေါ့နော်ထုတ်ပြီးချင်တာပေါ့ဒီကာကွယ်ဆောက်ရှောက်တဲ့ကိစ္စတွေပါအဲ့တော့ကျွန်တော်တို့ဒီမှာအခုဆိုရင်ပြန်လာတယ်မဲဆောက်နေမှာပြန်လာဆိုဂိတ်3ဂိတ်4ဂိတ်လောက်မှာလည်းကလည်းဖြစ်ပြီးတော့မှလည်းခလီးတွေပတ်စံပေးနေရတဲ့ကိစ္စတွေဒါဆိုင်နိုင်ငံကိုရောက်တာမှကြာသေးဘူး work permit မရှိလို့ဆိုပြီးဖမ်းပြီးတော့ချုပ်ချနေတာကိစ္စမျိုးကြီး
်ဒ
ါမျိုးတွေနဲ့ကျွန်တော်တို့ issue တင်ထားတာပေါ့လေသူတို့
ထိုင်းဆိုရဘက်ကတာဝန်ရှိသူတွေနဲ့မဆွေးနွေးခင်မြန်မာနိုင်ငံလုံသမားဝန်ကြီးဌာနအနေနဲ့ထိုင်းနိုင်ငံဘက်ကအလုံသမားအဖွဲ့အစည်းတွေနဲ့ဇန်နဝါရီလ9ရက်နေ့ကဆွေးနွေးခဲ့တာပါဒီဆွေးနွေးပွဲမှာတော့နှစ်နိုင်ငံသဘောတူညီမှုနဲ့လာတဲ့အလုံသမားတွေကိစ္စတွေနဲ့၄နှစ်၆နှစ်အလုပ်လုပ်ပြီးတက်တန်းကုန်နေတဲ့လူသမားတွေကိုအလုပ်လုပ်ဖြင့်တက်တန်းတိုးပေးဖို့ကိစ္စတွေပါဝင်ပါတယ်။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကအမှုဆောင်ဒါရိုက်တာဦးကျော်တောင်းကတော့ငွေကုန်ကြေးကျများပြီး၃လတစ်ကြိမ်လဝကရုံးကိုတွားကတက်တန်းတိုးနေရတဲ့နိုင်ငံကူးလက်မှတ်ကြီးတွေထုတ်ပေးမဲ့အစားအလုပ်လုပ်ဖြင့်လက်မှတ်နဲ့အတူအလုပ်သမားတွေခရီးလွယ်ကူစွာတွားလာနိုင်တဲ့အထောက်အထားလက်မှတ်တွေကိုသာပြုလုပ်ပေးတင်တယ်လို့အကြံပြုခဲ့တယ်လို့ပြောပြပါတယ်။ပထမနေ့ဆွေးနွေးပွဲမှာတော့မြန်မာနိုင်ငံဘက်ကမြန်မာရွှေပြောင်းလူသမားတွေကိစ္စအချက်လက်အတော်များများကိုဆွေးနွေးပစ်ခဲ့တယ်လို့ပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်ပါရွှေပြောင်းလူသမားနှစ်တန်းခွဲကနေသုံးတန်းလောက်ထိရှိနိုင်တယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကခန့်မှန်းထားပေမဲ့တရားဝင်လက်မှတ်လုပ်ထားတာကတော့သိန်းကနက်လောက်ပဲရှိပါတယ်ရှင်။
မအေးမှစုံစမ်းတင်ပြသွားတာပါရှင် VOA American တန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့ Radio Season 2ကို VOA Internet စာမျက်နှာကနေပြီးတော့အချိန်နဲ့တပြေးညီဖန်ယူနားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ် VOA ကို Internet ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့တယ်သောတာရှင်တွေနားဆင်လို့တယ်တေးသချင်းတွေတောင်းယူလို့တယ်ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်အခုကျမတို့စနေနေ့ညတိုက်ရိုက်လေးလိုင်းကိုလည်းဖိတ်ခေါ်ပြရစီအောင်ရှင်
အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကအမတ်အများစုဖြစ်တဲ့လွှတ်တော်တွေနဲ့အတူအစိုးရအဖွဲ့အစည်းမကြခင်လပိုင်းတွေအတွင်တက်လာတော့မှာပါအခုလက်ရှိသမ္မတဦးသိန်းစိန်ဦးဆောင်တဲ့အစိုးရအဖွဲ့နဲ့ပြည်ခိုင်ဖြိုးပါတီကအမတ်အများစုဖြစ်တဲ့လွှတ်တော်တက်တန်းတွင်သတင်းမီဒီယာတွေအတွေ့သတင်းရယူတဲ့အပိုင်းမှာအခက်အခဲတွေရှိတယ်ဆိုတာသတင်းမီဒီယာသမားတွေကပြောထားပါတယ်လွှတ်တော်အစ်အစိုးရအဖွဲ့အစည်းတက်လာပြီးတဲ့နောက်ပိုင်းသတင်းမီဒီယာသမားတွေအတွေ့သတင်းရယူပိုင်ခွင့်ပိုင်းမှာပို့ပြီးအဆင်ပြေလွယ်ကူချောမွေ့လာမဲ့အလားအလာတွေရှိတယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလားအခုလာမယ့်စနေနေ့ကျဒါရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-232-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
ထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုစနေနဲ့အင်္ဂါညတိုင်းတစ်ပတ်ကိုနှစ်ကြိမ်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုနိုင်ငံတကာသတင်းစောင့်ပါတွေဘက်ကိုအလှည့်ပေးပါမယ်။ဟိုက်ဒရိုဂျင်ဘုံးစမ်းသပ်လိုက်တဲ့မြောက်ကိုရီးယားနိုင်ငံကိုနျူကလ িয়ার လက်နက်အစီအစဉ်ဆွတ်လွတ်အောင်ဘလို့ဖိအားသစ်တွေပေးရမလဲဆိုတာရွေးစရာမရှိသလောက်ဖြစ်သွားခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုကတော့ဖိအားပိုပေးတဲ့နိုင်ငံဟာတရုတ်နိုင်ငံဖြစ်တယ်လို့ဆိုနေပါတယ်။VOA သတင်းတောက် Shannon Benson ဟောင်ကောင်ကနေပြီးတော့ပေးပို့ထားတဲ့သတင်းကိုဥကျော်စံတာကပြောပြပေးပါမယ်ရှင
်။ဒီပတ်မြောက်ကိုရီးယားနျူကလ িয়ার စမ်းသပ်လိုက်တာဟာနိုင်ငံတကာမဟာမိတ်တွေကိုထပ်မံစင်ခေါ်လိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကဆိုရင်မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ဆွလွတ်လာအောင်တရုတ်နိုင်ငံကပုံမိုအထောက်လုဆောင်တင်တယ်လို့ဆိုနေပါတယ်။ဒါပေမဲ့တရုတ်ကတော့မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ထက်အဲ့ဒီနိုင်ငံအစိုးရပြိုလဲသွားနိုင်တဲ့အလားအလာကိုသာပူပြီးစိုးရိမ်နေတာပါ Victor Teo ဟာဟောင်ကောင်တက်ကသူကပမောက္ခတူဖြစ်ပါတယ
် This would put China in a difficult position what a China is probably North Korea's most important ally
ဒါတရုတ်တို့ဖို့ခက်ခဲတဲ့အနေထားပါတရုတ်ဟာစကားရမြောက်ကိုရီးယားရဲ့အရေးကြီးဆုံးမှမိတ်ပါမြောက်ကိုရီးယားပြည်သူတွေကိုစွန့်ရင်ရိတ်ခါထောက်ပံ့လာတဲ့နိုင်ငံလည်းဖြစ်ပါတယ
်တနင်္ဂနွေအင်းကြီးတွေဖြစ်ကြတယ်တော့သံတမန်ဆက်ဆံရေးညံ့နေတဲ့အချိန်မှတောင်တရုတ်နဲ့မြောက်ကိုရီးယားစီးပွားရေးဆက်ဆံမှုကခိုင်မာနေကြတာပါ2014တုန်းကဆိုရင်နိုင်ငံကုန်သွယ်မှုတန်ဖိုးဒေါ်လာ36,400ရှိခဲ့ပါတယ်အမေရိကန်ကတော့မြောက်ကိုရီးယားကိုလောင်စာဖြတ်ပြီးကုန်သွယ်မှုကန့်တတ်ပါလားလို့တရုတ်ကိုပြောနေပါတယ်2013မှာမြောက်ကိုရီးယားရောနျူကလ িয়ার စမ်းသပ်ခဲ့စဉ်ကတရုတ်ဟာစွန့်အင်ဖြတ်တောက်မှုလုပ်ခဲ့ဘူးပေမဲ့မထိရောက်ခဲ့ပါဘူးမြောက်ကိုရီးယားအနေနဲ့နျူကလ িয়ার စမ်းသပ်တာ2006ကတည်းကဆိုရင်အခုခါ၄ချိန်တည်းရှိခဲ့ပါပြီဝန်တော်ဟာပီကင်းတက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးပမခဖြစ်ပါတယ
် and we have to recognize that North Korea nuclear issue is a huge challenge for everybody and in fact
မြောက်ကိုရီးယားရဲ့နျူကလ িয়ার ပြဿနာဟာတရုတ်နိုင်ငံတစ်ခုရဲ့အတွက်သာမကလူတိုင်းကိုစိန်ခေါ်နေတဲ့ပြဿနာကြီးပါတရုတ်တနိုင်ငံနဲ့ဖြည့်ဆင်းလို့မရနိုင်ပါဘူ
းတရုတ်နိုင်ငံဟာမြောက်ကိုရီးယားဆိုင်ရာမူဝါဒပြောင်းခိုင်းတဲ့အမေရိကန်ရဲ့ဖိအားကိုလက်ခံမှာမဟုတ်ပါဘူး မြောက်ကိုရီးယားဟာတရုတ်ရဲ့အရှိမြောက်နယ်စပ်မဟာဗျူဟာမြောက်ဂျာခန်နယ်ဖြစ်ပြီးတော့အဲ့ဒီနိုင်ငံအဲ့ဒီအစိုးရပြိုကွဲခဲ့ရင်စီးပွားရေးနှေးကွေးပြီးအလို့သမားဆန္ဒပြမှုတွေတိဘက်တို့ဂျင်းဂျင်းတို့မှာမငြိမ်သက်မှုတွေကျုံနေရတဲ့တရုတ်နိုင်ငံအခြေအနေပိုဆိုးလာနိုင်ပါတယ်Remain တက်ကတော့ပမောက္ခဂျောဟိုရှန်ကတော့အခုလိုသုံးသပ်ပါတယ
် and certainly China would cooperate with the United States but China
ဒီကအမေရိကန်နဲ့ပူးပေါင်းဆောင်ရွက်ရမှာပါဒါပေမဲ့အမေရိကန်ထောက်ခံတင်ပြချက်တွေအားလုံးကိုလိုက်နာနိုင်တဲ့အနေအထားမရှိပါဘူးတိကျဆိုပြီးချက်တွေလှုပ်လာပါလိမ့်မယ
်ဒီဘက်အစိုးရဘက်ကတော့မြောက်ကိုရီးယားနျူကလ িয়ার စမ်းသပ်မှုကိုတရုတ်ကရှုတ်ချခဲ့ပါတယ်ဒါပေမဲ့ဒီကိစ္စဖိအားပေးဖို့တရုတ်တနိုင်ငံနဲ့တာဝန်မဟုတ်ဘူးလို့ဆိုပါတယ်အမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့ကိုရီးယားစစ်ကြောင်ဂျန်ရစ်ခဲ့တဲ့တင်းမာမှုကိုတရုတ်နိုင်ငံဆက်ခံစရာမရှိဘူးလို့ပြည်သူနေစဉ်သတင်းစာအဒီရအပေါ်မှာဖော်ပြထားပါရခင်ဗျာ
။ဦးကျော်စန်းသာပြောပြသွားခဲ့တာပါရှင်။အခုတခါတော့ဒေတာရင်းနိုင်ငံတစ်ခုမှာတော်ရိုင်းတရိတ်ဆန်စောင့်ရှောက်ရေးဆောင်ရွက်နေပုံကိုသိကြရမှာပါ။အင်ဒိုနီးရှားနိုင်ငံကတရိတ်ဆန်ထိန်းသိမ်းစောင့်ရှောက်ရေးခရတစ်ခုဟာအခုခါမှာတော်ရိုင်းတရိတ်ဆန်ရောင်းဝယ်ဖောက်ကားသူတွေရဲ့သားကောင်ဖြစ်နေကြတဲ့သတ္တဝါတွေအတွက်ခိုးလှုံစရာနေရာတစ်ခုဖြစ်လာနေပါတယ်။တဘာဝပတ်ဝန်းကျင်ထိမ့်သိမ်းစောင့်ရှောက်သူတွေကတော့မုတ်ဆိုးတွေလက်ကလွတ်လာတဲ့တရိတ်ဆန်တွေအတွက်ဘေးမဲ့တော့ထားပေးဖို့နဲ့ဥပဒေမဲ့အမဲလိုက်နေတဲ့သူတွေကိုနှိမ်နှင်းမှုတွေတိုးမြှင့်ဆောင်ရွက်ဖို့ကိုလည်းအင်ဒိုနီးရှားအစိုးရကိုတောင်းဆိုနေကြတာပါဒီအကြောင်း AP သတင်းဆောင်ပါကိုအခြေခံပြီးကိုအောင်လွင်ဦးကတင်ပြပေးထားပါတယ်ရှင
်မုတ်ဆိုးတွေလက်ကကတင်နေတဲ့တရိတ်ဆန်တွေအတွက်ယာယီခိုလွန်ရာအဖြစ်သုံးရီကာကွယ်လောက်ရှိတဲ့နေရာတစ်ခုကိုအင်ဒိုနီးရှားနိုင်ငံဂျာဗာချွန်းမော်ကဘူကော်ဒေတာမှာအင်ဒိုနီးရှားတရိတ်ဆန်ထိန်းသိမ်းစောင့်ရှောက်ရေးရန်ပုံငွေဖွဲ့ကဥဆောင်ဖွင့်လှစ်ထားတာပါ။ဂီယာကတော့တရိတ်ဆန်တွေကိုကယ်တင်ဖို့ပြန်လည်ပြုစုပြောင်းထောင်ပြီးတော်လည်းပြန်လွတ်ဖို့နဲ့ပြန်လွတ်လို့မရနိုင်တော့တဲ့တရိတ်ဆန်တွေအတွက်နေစရာရှာဖေးဖို့ရည်ရွယ်ပြီးကနေဒါနိုင်ငံသားသုတေသီတွေနဲ့ဒေသခံပတ်ဝန်းကျင်ထိန်းသိမ်းသမားတွေပူးပေါင်းပြီး2008ခုနှစ်ကတည်းကစတင်ဖွင့်လှစ်ထားတာဖြစ်ပါတယ်။အင်ဒိုနီးရှားတရိတ်ဆန်ထိန်းသိမ်းစောင့်ရှောက်ရေးရန်ပုံငွေဖွဲ့ကမန်နေဂျာတူဦးဖြစ်တဲ့ဓမ္မချာယာစုကမာနာကတော့တော်ရင်တရိတ်ဆန်တွေကိုစာနာစိတ်နဲ့ဂီယာကိုထူထောင်ခဲ့တာလို့ပြောပါတယ်
Asti memang berdiri itu atas dasar kepedulian terhadap satwa liar
yang တရမွေကုံသွယ်မှုနေစရာတော်မရှိတာတော်မီလောင်တာလို့ချင်းချောက်မှုတွေကြာကတော်ရိုင်းတရိတ်ဆန်တွေကိုကျွန်တော်တို့ view site ကြောင်းပြသခြင်းတဲ့အတွက်အခုလိုထူထောင်ခဲ့တာပါအ
ာနာမိုင်းနေသိစီရမိထားတာရောဒေသခံတွေလာပို့ထားတာတွေပါဝင်လက်တလောဂီယာမှာဆော့ရှောက်ထားတဲ့တရိတ်ဆန်အကောင်ကြီး80လောက်ရှိပြီးဒီထဲမှာငှက်ကောင်30လောက်နဲ့အတူမြောင်မျိုးစုံမိချောင်းနဲ့ကြားတွေလည်းပါဝင်ပါတယ်ကီယာကိုရောက်လာတဲ့တရိတ်ဆန်တွေထဲမှာတော့ပန်ရှင်ဟောင်းရဲ့နှိမ့်ဆက်ခံရတာတွေလည်းပါပါတယ်။ငှက်တွေဆိုရင်လည်းတောင်မနေချိုးခံရ၊အမွေးအရိတ်ခံရ၊ Slowlowis မြောင်းငယ်တကောင်ဟာဆိုရင်လည်းသွားတွေကိုဆွဲနှုတ်ထားလို့တောထဲကိုပြန်ပို့လို့မရတော့ပါဘူး။ Jacko လို့ခေါ်တဲ့အသက်12နှစ်အရွယ်ဦးရန်ဦးတန်းမြောက်ကတော့ကီယာနီးကအပန်းဖြစ်စကန်ကနေကယ်တင်ထားတာပါ။ပန်ရှင်ဟောင်းကတန်လောင်ရင်းချင်းလေးထဲမှာထည့်ထားပြီးအသီးနှံတွေကျွေးရမယ့်အစား cheese တွေ၊ chocolate တွေပူပူဆက်ဆက်ထမင်းတွေပဲကျွေးခဲ့တဲ့အတွက်လည်းအဟာရချို့တက်နေခဲ့ပါတယ်။ကီယာမှာဆော့ရှောက်ထားတဲ့စူမထရာကြားနှကောင်ကတော့ဖမ်းဆီးခံထားတဲ့အချိန်မှာပဲမွေးလာတာကြောင့်လူတွေနဲ့အနေနီးစပ်ကြပါတယ်ဒီအတွက်လည်းအမဲလိုက်တာလူကိုတွေ့ရင်ရန်လိုတတ်တာမျိုးလိုကြားသဘာဝပြန်ရအောင်ဆရာဝန်တွေကကုသပေးနေရပါတယ်ဒါပေမဲ့လည်းဆော့ရှောက်ရေးကီယာတွေဟာရေတို့အတွက်သာဖြစ်တဲ့လို့ကမ္ဘာတော်ဝန်တွေးဆန်ထင်းထင်းဆော့ရှောက်ရေးရန်ပုံငွေအဖွဲ့ရဲ့အင်ဒိုနီးရှားနိုင်ငံဆိုင်ရာညွှန်ကြားရေးမှူးအာနိုစစ်တွန်ပေါ်ကပြောပါတယ်
Sanctuary short-term solution. Jadi sanctuary itu hanya mengatasi
Tresan Gihari ha Toyan Tresan တွေအတွက်ရေးပေါ်စောင့်ရှောက်မှုပေးမဲ့ရေတို့ဖြစ်ပဲဖြစ်တယ်မှာလေ။ဒီ Gihari ကိုဘေးမဲ့နေရာတွေလို့တော့လုံးလို့မရပါဘူး။ Tresan တွေအတွက်သဘောကဘေးမဲ့တော်တွေလုံးပေးဖို့လိုပါတယ
်။ Indonesia မှာတားမြစ်ထားတဲ့ Toyan Tresan တွေကိုမှောင်ခိုရောင်းဝယ်မှုဟာ2015ခုနှစ်ပထမ6လပတ်အတွင်းအရင်တနှစ်ကထက်80ရာခိုင်နှုန်းထိများလာတယ်လို့လည်း Indonesia ပတ်ဝန်းကျင်ထင်းထင်းရေးအဖွဲ့တစ်ခုဖြစ်တဲ့ Profoundna ကပြောဆိုထားတာပါ။အင်ဒိုနီးရှားတရိတ်ဆန်ထင်းထင်းဆော့ရှောက်ရေးရန်ပုံငွေအဖွဲ့ကလည်းဂီယာကိုရောက်လာတဲ့တရိတ်ဆန်အရေးတွေဟာ30ရာခိုင်နှုန်းပိုတိုးလာတယ်လို့လည်းပြောဆိုထားပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြသွားတာဖြစ်ပါတယ်ရှင်သောတာရှင်မျိုးတွေအနေနဲ့ VOA ကိုစာရိုက်ကနေဆက်သွယ်လို့ရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့တယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့သူတွေအတွက်တော့ဖုန်းနံပါတ် 1-239-382-9554 ကိုခေါ်ဆိုနိုင်ပါတယ်။ဖက်ခ်စ်နံပါတ်ကတော့ 1-239-382-9552 ဖြစ်ပါတယ်ရှင်။ဒုတိယပိုင်းအစီအစဉ်မှာနားဆင်ရမှာတွေကတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်း၊သိပ္ပံနဲ့နည်းပညာ၊အမျိုးသမီးကဏ္ဍနဲ့အတူမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
နေခင်ပါရှင်ဗီယိုအမေရိကန်တန်ကနေ2016ခုနှစ်ဇန်နဝါရီလ9ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်ပြီးတန်လွှင့်ပေးနေပါတယ်အခုထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလည်းလိုင်းဒိုမီတာ24 30နဲ့40တို့ကနေပြီးတော့ပဲတိုက်ရိုက်ဖန်ယူနိုင်ပါတယ်ရှင်ဒီအစီအစဉ်တွေမှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်အမေရိကန်သုံးအင်္ဂလိပ်သင်ခန်းစာနဲ့မြန်မာစာရင်းနဲ့ရေးတဲ့အခါမှာအင်တာနက်စာမျက်နှာမှာဖတ်လို့မရတာအကွက်ကလေးတွေပဲပေါ်နေတာဘာကြောင့်မလဲဆိုတာကိုတော့
အစိုးရကိုယ်တိုင်ကနေပြီးတော့ဒီဖော့ကိုသုံးပါတခြားဖော့တွေကိုတရားမဝင်ဘူးဆိုပြီးတော့အစိုးရအနေနဲ့လှုပ်ဖို့ကောင်းပါတယ်အဲ့ဒီလိုလိုအစိုးရဘက်ကအားပါပြီးလှုပ်ပေးမှ
Unicode လို့ခေါ်တဲ့နိုင်ငံတကာစံတတ်မှတ်ချက်နဲ့ညီတဲ့စနစ်မှာသွင်းနိုင်ဖို့ဘာကြောင့်လိုအပ်တယ်လဲဆိုတာကိုအမေရိကန်တက္ကသိုလ်အချက်လက်ဆိုင်ရာပညာရှင်ဦးမြင့်ထွေးရဲ့ပြောပြချက်ကိုတော့သိပ္ပံတဲ့ဤပညာမှာနားဆင်ရပါမယ်ဒီလိုစီစဉ်တွေကအခုရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းတွေကိုမူလစောင်းပါရှင်ရဲ့အားပေါ်မပြတ်ကောက်နှုတ်စူးစီးထားပါတယ်နားဆင်ကြည့်ကြရအောင်ပါရှင်ဗြိတိရှခရီးသွားနှစ်ဦးတက်မှုနဲ့မြန်မာတွေထောင်ချခံရလို့ထိုင်းရဲတပ်ဖွဲ့ website တွေကိုအမည်မသိ hacker တွေကတိုက်ခိုက်ဆိုတဲ့ခေါင်းစဉ်နဲ့ဒီဂါရီးယားမှာရေးသားထားတဲ့စောင်းပါတော်ကိုပြောပြပါမယ်အမည်မသိဆိုင်ဘာအဖွဲ့တစ်ဖွဲ့ရဲ့ website မှာဘန်ကောက်မြို့တော်ရဲဌာနချုပ်အပါအဝင်ထိုင်းရဲတပ်ဖွဲ့ရဲ့ website 15ခုကိုတိုက်ခိုက်ခဲ့တဲ့အကြောင်းနဲ့သူတို့ဝင်ရောက်တိုက်ခိုက်မဲ့ထိုင်းရဲတပ်ဖွဲ့ဝင်တွေရဲ့ email လိပ်စာတွေကိုလည်းဖော်ပြထားပါတယ်။ဗုဒ္ဓဟူးနေ့တော့ကမဲနဲ့နေတဲ့ကွန်ပျူတာဖန်သားပြင်ပေါ်မှာအဖြူရောင်နဲ့ရေးထားတဲ့ fail law မအောင်မြင်တဲ့ဥပဒေဆိုတဲ့စာသားငါတို့တရားမျှတမှုကိုလိုတယ်ဆိုတဲ့စာသားနဲ့ထိုင်းလန်ကိုတပိတ်မှောက်ကြဆိုတဲ့စာသားတွေကပေါ်နေပါတယ်။ဒီ link တွင်မှာအမည်မဖော်သူများရဲ့အမှတ်တရဖြစ်တဲ့Guy Fox ရဲ့မျက်နှာဖုံးနဲ့အောက်မှာတော့ Blink ငှက်ကအဖွဲလို့စာတမ်းထိုးထားပါတယ်။ဒီအမည်မသိ Cyber အဖွဲဟာနိုင်ငံတကာကွန်ရက်ဖြစ်ပြီးကွန်ပျူတာစနစ်တွေကိုထိုးဖောက်တိုက်ခိုက်တဲ့အဖွဲအစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အဖွဲဖြစ်ပါတယ်။အမည်မသိ Cyber အဖွဲက Facebook လူမှုကွန်ရက်မှာထုတ်ခဲ့တဲ့38မိနစ်ကြာဗီဒီယိုမှတ်တမ်းမှာထိုင်းရဲတပ်ဖွဲ့တွေကကိုယ်နိုင်ငံရဲ့ကဘာလှည့်ခီးသွွားလုပ်ငန်းကိုကာကွယ်ဖို့ဒီလိုရာဇဝတ်မှုတွေမှာနိုင်ငံသားတွေရွှေ့ပြောင်းအလုပ်သမားတွေကိုအပြစ်ပုံချတဲ့အကြောင်းတကယ်လို့ထိုင်းနိုင်ငံသားတွေကတတ်ပါတယ်လို့ဆိုလိုက်ရင်အားလိုက်ရဲ့ခီးထွက်ဖို့ထိုင်းနိုင်ငံကိုရွေးချယ်ကြမယ်ကဘာလှည့်ခီးသွွားတွေအဝင်နှဲသွားမှဆိုလို့ဖြစ်တယ်လို့ပြောထားပါတယ်။ထိုင်းရဲတပ်ဖွဲ့ရဲ့လိန်လည်မှုတပ်သေးကံပစ္စည်းတွေကိုလူတို့အသုံးပြုမှုရဲတွေရဲ့စုံစမ်းစစ်ဆေးချက်အားနည်းချွေရမှုခြေရာလက်ရာဖျောက်ဖျက်မှု DNA နဲ့တက်သေးကံပစ္စည်းတွေကိုဖျောက်ဖျက်မှုတွေအမည်မသိအဖွဲ့ကရှာဖွေတွေ့ရှိခဲ့တဲ့အကြောင်းနဲ့ထိုင်းနိုင်ငံသားမဟုတ်သူတွေကိုဆွဆွဲတာဒီလူသတ်မှုတွေထိုင်းဒေသခံတွေမှာတာဝန်ရှိတယ်ဆိုတာကိုလက်ခံယုံကြည်ဖို့ညှင်းဆိုတာတွေအကြောင်းမျက်နှာဖုံးစွတ်တူကအဲ့ဒီဗီဒီယိုမှာပြောထားပါတယ်။အပြည့်စုံကို January 5ရက်နေ့ The Guardian Online စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ရှင်။East Tony Blair pursuing governance mission in Burma ဆိုတဲ့ AWRI online စာမျက်နှာမှာတော့ဗြိတိရှဝန်ကြီးချုပ်ဟောင်း Tony Blair ဟာမြန်မာနိုင်ငံကိုဒီသတင်းပတ်ထဲနောက်ထပ်တစ်ခေါက်ထပ်ရောက်လာတာနဲ့ဆိုရင်ဥသိမ်းစိန်အစိုးရတက်လာတဲ့2011ခုနှစ်ကလေးကဆိုရင်၄ချိန်ရှိသွားပြီလို့ဆိုပါတယ်ဝန်ကြီးချုပ်ဟောင်း Blair ဟာမြန်မာနိုင်ငံဆိုင်ရာဗြိတိန်သံအမတ် Andrew Hain အပါအဝင်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုဦးဆောင်ပြီးဒုတိယသမ္မတဦးညံထွန်းကိုနေပြည်တော်ကသမ္မတအိမ်တော်မှာတွေ့ဆုံခဲ့သလိုအစိုးရထိပ်ပိုင်းတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။သူတို့ရဲ့တွေ့ဆုံမှုတွေအကြောင်းကိုမိတဲ့အခါမှာအဖွဲ့ပြောခွင့်ရသူကမြန်မာပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်မြန်မာအစိုးရနဲ့ကြဲကြဲပြန့်ပြန့်ဆွေးနွေးဖို့မစ္စတာဘလဲကစိတ်ဝင်စားတဲ့အတွက်ပါလို့ဖြေကြားခဲ့ပါတယ်။အမည်မဖော်လိုတဲ့အစိုးရတဦးကတော့တိုနီဘလဲဟာမြန်မာပြည်မှာကောင်းမွန်တဲ့အုပ်ချုပ်ရေးအတွက်အစပြုနေတာဖြစ်နိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့လို့ဘလို့အနေထားနဲ့စတင်မလဲဆိုတာမသိရသေးတဲ့အကြောင်းနဲ့တကယ်လို့တရားမဝင်အနေထားနဲ့လုပ်မထားသေးဘူးဆိုရင်တောင်သူဟာမြမအစိုးရရဲ့အကြံပေးလဲဖြစ်နိုင်တဲ့အကြောင်းရေးသားထားတဲ့စာပါကိုတော့ AWRI online magazine မှာဖတ်ရှုနိုင်ပါတယ် ဖွေရမေရ
American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်ရှင်။အခုတစ်ခါလေ့လာကြရမယ့် American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလာတန်ကအစီအစဉ်ပို့ချပေးထားပါတယ်ရှင
်။တော်ရရှိများရှင်။အလူအလန်းလိုက်ကြတယ်ဆိုတာလူသဘာဝပါပဲ။ဒါကြောင့်လဲ American Idiom အသုံးအနှုန်းတွေမှာလူရကူမှုကိုပြတ်တဲ့ idiom စကားစုတွေထွက်ပေါ်လာတာဆန်းတယ်လို့မဆိုနိုင်ပါဘူး။ဒါကြောင့်မို့ဒီနေ့မနေ့အတွက်တင်ပြပေးမယ့် idiom အသုံးကတော့
taking candy from a baby
ဖြစ်ပါလေ။ဒီနေရာမှာ candy candy ကတော့တခြားလို့မို့ရှိအင်္ဂလိပ်လိုကတော့ sweets လို့ခေါ်ပါလေ။ baby baby ကတော့တော်ရရှိများသိတဲ့အတိုင်းကလေးဖြစ်ပါလေ။ကျမတို့မြန်မာမှာလည်းကလေးရှိကမုတ်ညာစားရတာလွယ်ကူတယ်ဆိုတဲ့သဘောလေးသွားရရှိများသိမှာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Rowe ပေးတဲ့ဥပမာကိုနားဆင်ကြကြရအောင
် Getting grandmother to loan me the money was like taking candy from a baby
အဖွားစီကပတ်စံချီရတာကျွန်တော်အတွက်တော့ကလေးစီကတခြားလုံးညာယူရတယ်လို့ပဲလွယ်မှလွယ်ပေါ့ဗျာလို့အဓိပ္ပာယ်ရပါလေဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
Getting grandmother to loan me the money was like taking candy from a baby.
ခလေးစီကတခြားလုံးညာယူရတယ်လို့ပဲလွယ်မှလွယ်ပေါ့ဆိုရင်ဘယ်လိုပြောမလဲ?
Taking candy from a baby.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ပြီးတဲ့နောက်အခုအမျိုးသမီးကဏ္ဍကိုဆက်ပါမယ်ရှင်။အမေရိကန်ပြည်ထောင်စုမှာအထင်ကရစစ်တပ်ကတော်တွေအနက်တစ်ခုဖြစ်တဲ့ West Point စစ်တပ်ကတော်မှာတင်သန်းသားတွေကိုအုပ်ချုပ်ခုခဲ့မဲ့ပထမဆုံးအမျိုးသမီးတပ်မှုအဖြစ်ဗိုလ်မှူးချုပ်ဒိုင်ယာနာဟော်လန်ကိုခန့်အပ်လိုက်ပါပြီ။ဒါဟာမကြသေးခင်ကအမျိုးသမီးတွေကိုတိုက်ပွဲဝင် Combat အစင်မှာတာဝန်ထမ်းဆောင်ခွင့်ပြုလိုက်ပြီးတဲ့နောက်ပိုင်းအမေရိကန်စစ်မှုထမ်းသမိုင်းမှာအမျိုးသမီးတွေအတွက်ထူးခြားတဲ့ဖြစ်ရပ်လို့ဆိုရမှာပါ။အကြောင်းစုံကိုတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကစူးစီးတင်ပြထားပါတယ်ရှင်။
'Cause it only serves to make me more determined to achieve my final goal. And I come back even stronger.
Ladies and gentlemen, welcome to Cullum Hall this morning and the Assumption of Command ceremony for Brigadier General Diana M. Holland as she assumes command of the United States Corps Cadets.
And I got it. And I got it. And I got it. West Point, Sitak Du Ma, Chimpagere, Akana Ma.အမေရိကန်သမိုင်းမှာ West Point တက္ကသိုလ်ရဲ့ပထမဦးဆုံးအမျိုးသမီးတပ်မှုအဖြစ်ပုံမှုချုပ် Diana Holland ကိုတာဝန်ခန့်အပ်တဲ့အကြောင်းအခမ်းအနားမှုကကြေညာသွားခဲ့တာပါ။နယူးယောက်မြို့နယ်မိုင်50အကွာခန့်ရှိအထင်ကြီး West Point စစ်တက္ကသိုလ်ရဲ့ကျောင်းဦးဒုတိယဗိုလ်ချုပ်ကြီး Robert Carlson ကစစ်တက္ကသိုလ်ရဲ့တင်နန်းသားတွေကိုအုပ်ချုပ်မဲ့86ဦးမြောက်တပ်မှုလက်ဖြင့်ပထမဦးဆုံးအမျိုးသမီးတပ်မှုလက်ဖြစ်တဲ့ပုံမှုချုပ် Diana Holland ကိုကြိုဆိုလိုက်ပါတယ
်။ And today,We mark another first as Brigadier General Diana Holland becomes the first woman.
ဒီကနေ့နောက်ထပ်သမိုင်းတင်တဲ့ဖြစ်ရပ်ကတော့ဗိုလ်မှူးချုပ် Diana Holland အနေနဲ့ West Point စစ်တပ်တို့ရဲ့ပထမဆုံးအမျိုးသမီးတပ်မှုအဖြစ်တာဝန်စတင်ယူခြင်းပါပဲ
။ဒါအပြင်ဗိုလ်မှူးချုပ် Diana Holland ရဲ့ပျောက်မြောက်လာတဲ့အရေးအသွေးကိုလည်းဒုတိယဗိုလ်ချုပ်ကြီး Robert Carlson ကချီးကျူးလိုက်ပါတယ်
။ Diana has an impressive resume. She's a career engineer officer who has served as platoon leader.Company XO, Battalion's Logistic Officer, Company Commander.
Diana ဟာတိတ်ကိုအားကျစရာကောင်းလှတဲ့အရေးချင်းရှိသူပါ။သူဟာ Engineer တပ်မှတပ်စုမှုအဖြစ်တာဝန်ထမ်းဆောင်ခဲ့သလိုထောက်ပို့တပ်မှလည်းတပ်မှုအဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။ဒါအပြင်တိုင်းအဆင့်မှလည်းတပ်မှုဖြစ်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲ Duke တပ်ကတော်မှတမိုင်းဘာသာနဲ့မဟာဘွဲ့ယူခဲ့ပါတယ်။အဲဒီနောက်ဒီ West Point စစ်တပ်ကတော်မှတမိုင်းဘာသာပါမောက္ခအဖြစ်ထမ်းဆောင်ခဲ့ပါတယ်
။သူကိုယ်တိုင်ကWest Point စစ်တပ်ကတူကျောင်းစင်းဖြစ်ခဲ့တဲ့ဗိုလ်မှူးချုပ် Diana Holland အနေနဲ့ကျောင်းစင်းစာပြီးဂျာမနီမှာတာဝန်ထမ်းဆောင်ခဲ့တယ်လို့တိုက်ပွဲဝင်အစ်စ်မှာအီရတ်မှာ2014နှစ်အာဖဂန်နစ္စတန်မှာ2010ကနေ2013ခုနှစ်ထိတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။ကမ္ဘာပေါ်မှာအထင်ကြီးဖြစ်တဲ့ West Point စစ်တပ်ကတူကို1800ခုနှစ်ကစတင်တည်ထောင်ခဲ့တာဖြစ်ပြီး1986ခုနှစ်မှာတော့သမ္မတဂျယ်ရယ်ဖော့ဒ်ရဲ့အမေရမြို့သမီးစစ်တပ်ကတူတင်တန်းသူတွေကိုစတင်လက်ခံခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှအထင်ကြီး West Point စစ်တပ်ကတူရဲ့တင်တန်းသားတွေအနေနဲ့ ထူးချွန်လာတဲ့တပ်မှုတစ်ဦးကိုရတာဖြစ်တယ်လို့လေဒုတိယဗိုလ်ချုပ်ကြီး Robert Carlson ကသူ့မိကုံးမှာမိမောင်းထုတ်ပြခဲ့ပါတယ်
The Corps of Cadets is getting a great commander and an outstanding leader. So I know that Diana is eager to take the reins and we're ready for her to get to work. So Diana
West Point စစ်တပ်တို့တနင်္လာတွေဟာပြောင်မြောက်တဲ့တပ်မှုတစ်ဦးရကြမှာဖြစ်တယ်လို့ထူးချွန်တဲ့ခေါင်းဆောင်တစ်ဦးလည်းရကြမှာဖြစ်ပါတယ်။ Diana အနေနဲ့သူ့တာဝန်ကိုထမ်းဆောင်မှုဆန္ဒပြင်းပြနိုင်မယ်လို့ကျွန်တော်ထင်ပါတယ်။ကျွန်တော်အနေနဲ့အကြံပေးလိုတာကတော့ American စစ်တပ်ကိုအားကောင်းစေဖို့ဆောင်ရွက်ပါအထူးသဖြင့်ကြီးစက်ကိုပါ
အခုအသက်48နှစ်ရှိပြီဖြစ်တဲ့ဗိုလ်မှူးချုပ်ဟော်လန်အနေနဲ့ West Point စစ်တပ်ကတူကို1985ခုနှစ်1990ခုကတက်ခဲ့သူဖြစ်ပါတယ်။ထိုစဉ်ကသူနဲ့အတူတက်ခဲ့တဲ့တင်နန်းသားတွေကတဆင့်သူ့ဝင်နေတဲ့အာမန်ယူခဲ့ဘုံကိုလည်းသူ့ရဲ့ကျေးဇူးတင်စကားပြောကြတဲ့မိကွန်းမှာဗိုလ်မှူးချုပ်ဟော်လန်ကထည့်သွင်းပြောကြားသွားပါတယ
်။ I distinctly remember challenging myself to work harder, to be as fast,or as strong or as skilled or as smart as many of you
chuma ni ne chuma ni tu tin nan tet de du dwi lu be po chu za aw po myan aw po khun a shi aw po chwan chin aw po nyan pinya the myan aw a mye be ko 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 twun pi chu ban kae da ko pyan pyan thri ya mi ba de a di dong ga pyan sai mu dwi ga taik ko a pyu tbo saung kae pi ni sin ne a mya be chuma ko a ye chin pu pi shi si da phit ba de da bi mae de ta kha ti yan chuma ga a ne de ကျွမ်းကျင်ဘူးခွန်အားမရှိဘူးဆိုတဲ့အချိန်တွေမှာတော့ကျမနဲ့အတူသင်တန်းတက်တဲ့သူတွေထံကနေအကူအညီတွေအကြံဉာဏ်တွေတောင်းခံခဲ့တဲ့အခါလေးရှိပါတယ်။ဒါကြောင့်လဲကျမနဲ့အတူသင်တန်းတက်တဲ့သူတွေနဲ့ကျမတီကျွမ်းတွေ့ဆုံခွင့်ရခဲ့တာအတူတကွာသင်တန်းတက်ခွင့်ရခဲ့တာအဲ့ဒီသင်တန်းကြောင်းစင်းတူဖြစ်ရတာကိုကျမသိပြီးဂုဏ်ယူမိပါတယ်လို့ဘုံမှုချုပ်ဖော်လန်ကပြောကြားသွားတာဖြစ်ပါတယ်။ဘမှုချိုဟော်လန်ရဲ့ဇာတိကတော့ကယ်လီဖိုးနီးယားပြည်နယ်စန်တာဘာဘရာကဖြစ်ပြီးသူ့အနေနဲ့စစ်ထဲဝင်ဖို့စိတ်အားထက်သန်မိတာကတော့သူ့အဖိုးကတပ်ကဖြစ်တဲ့အပြင်သူ့ဖခင်ကလည်းအမေရိကန်မရင်းတပ်သားတူဖြစ်ပါတယ်။သူ့ဖခင်ကသူ့ကိုပထမဦးဆုံးအားပေးခဲ့တာဖြစ်တယ်လို့ဘမှုချိုဟော်လန်ကသူ့ရဲ့မိကုံးနဲ့မှခုလိုထောက်ပြခဲ့ပါတယ်
။ It was my dad who first suggested to me that I consider attending one of the service academies back when they began admitting women.
စစ်တပ်ကတူတွေမှာအမျိုးသမီးတွေစပြီးလက်ခံတော့ကျမရဲ့အဖေကကျမကိုစစ်တပ်ကတူတက်ဖို့အကြံပေးခဲ့ပါလေ။အဲ့ဒီတုန်းကကျမက၈နှစ်သမီးပဲရှိပါသေးတယ်။ဒါပေမဲ့လို့လေအဲ့ဒီအချိန်ကလေးကကျမကစစ်မှုထမ်းဖို့စိတ်ဝင်စားခဲ့တာဖြစ်ပါလေ။ကျမကိုလွန်ခဲ့တဲ့နှစ်30ကဒီ West Point စစ်တပ်ကတူကိုလာပြီးပို့ခဲ့တာကလေကျမရဲ့အဖေပါပဲလို့ဗိုလ်မှူးချုပ်ဟော်လန်ကပြောသွားတာဖြစ်ပါလေ။ဗိုလ်မှူးချုပ်ဟော်လန်အနေနဲ့အင်တောင်ရှိသူဖြစ်ပြီးကီမွန်ဒေဂျိမ်းစ်ဟော်လန်ကစစ်မှုထမ်းသက်20ရှိသူဖြစ်ပါတယ်။သူ့အနေနဲ့တာသမီ2ယောက်ရှိတဲ့အပြင်မြေး4ယောက်လည်းရှိတာဖြစ်ပါတယ်။သူ့အနေနဲ့အခုလိုတာဝန်ကြီးလာပြီးမဲ့လို့လေသူ့ကီမွန်ဒေရဲ့ထောက်ခံနားလည်မှုကိုရရှိခဲ့လို့ကျေးဇူးတင်တယ်လို့လေသူ့ရဲ့မိကွန်းနဲ့မှထည့်သွင်းပြောကြားသွားပါတယ
်။ My husband Jim, simply put, he is a saint. He has been there every step of the way and lately
ကျမကမွန်ဂျင်းကရှင်းရှင်းပဲပြောရင်တိတ်ကိုစိတ်ထားဖြူစင်းနေသူပါကျမတို့သူဟာအမြဲထောက်ခံအားပေးခဲ့ပါတယ်လွန်ခဲ့တဲ့18လအတွင်းမှာကျမတို့သုံးခါနေပြောင်းခဲ့ရပြီးမဲ့လို့လေသူနားလေပေးခဲ့ပါတယ်ဒါအပြင်သူကထင်ပေါ်တာမျိုးကိုမလိုချင်ပဲအနောက်ကနေပဲကျမကိုအေးအေးဆေးဆေးအစီအမြဲပံ့ပိုးပေးခဲ့တာဖြစ်ပါတယ်လို့ဗိုလ်မှူးချုပ်ဟော်လန်ကပြောခဲ့တာဖြစ်ပါတယ်နောက်ဆုံးအနေနဲ့သူ့မိကွန်းမှာဗိုလ်မှူးချုပ်ဟော်လန်ကအမေရိကန်တပ်သားတွေကိုချီးကျူးလိုက်ပါတယ်
။ Our soldiers who achieve amazing things, overcome incredible obstacles around the world and make great sacrifices every single day. They ask for very little in return, really only that they be well led. It is particularly gratifying.
တို့တပ်သားတွေဟာအခက်အခဲတွေ၊ရုန်းကန်မှုတွေကိုကမ္ဘာတစ်ဖက်မှာနေ့စဉ်နဲ့ပဲအသက်ဆုံးကြိုးပမ်းပေးနေတာဖြစ်ပါတယ်။ဒါပေမဲ့လို့လေအပြန်လန်အဖြစ်တော့သူတို့ကဘာမှမတောင်းကြပါဘူးသူတို့ရဲ့စန္ဒတစ်ခုကတော့ကောင်းတဲ့ခေါင်းဆောင်မှုကိုပေးနိုင်ဖို့ပဲဖြစ်ပါလေဒါကြောင့်ဒီလိုစိတ်ထားမွန်မြတ်လှတဲ့စန္ဒကိုဖြည့်ဆည်းပေးနိုင်ဖို့ကျမဂုဏ်ယူမိပါတယ်လို့ဗိုလ်မှူးချုပ်ဟော်လန်ကပြောကြားသွားတာဖြစ်ပါလေဗိုလ်မှူးချုပ်ဟော်လန်နီနဲ့ခုလို West Point စစ်တပ်ကတူရဲ့တပ်မှပထမဦးဆုံးအမျိုးသမီးတပ်မှုအဖြစ်ခန့်အပ်ခြင်းခံရတယ်လို့သူရဲ့စစ်မှုထမ်းသက်လျှောက်မှလေသူရဲ့ကောင်းစုစိတ်တွေချီးမြှင့်ခြင်းခံရတာဖြစ်ပါကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလေရှင
် You can bend but never break me
အမျိုးသမီးခန္ဓာကိုတောက်ကြနေညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးအခုလိုစနေနေ့မနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့နားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးနေပါတယ်ရှင်။
ကွန်ပျူတာအင်တာနက်ခေတ်ကြီးထဲမှာတခြားဘာသာစာပေတွေလိုပဲမြန်မာစာကိုကမ္ဘာလယ်မှာတွင်ကျယ်စေဖို့ Unicode လို့ခေါ်တဲ့နိုင်ငံတကာစံသတ်မှတ်ထားတဲ့စနစ်မှာသွင်းနိုင်အောင်လုပ်ဖို့အတွက်လိုနေတာကိုဒီတစ်ပတ်မှာပြောပြပေးပါမယ်။မြန်မာရင်း online မှာအသုံးများတာက Zodi Phone မှာအဓိကအစိုးရ website တွေမှာတော့ Unicode နဲ့ kait တဲ့မြန်မာ3အပြင်မကိုက်တဲ့ Zodi Phone ကိုပါပြောင်းပြီးကြည့်လို့ရအောင်လုပ်ပေးထားပါတယ်။ပြည်တော်စုတို့ဗရောက်တို့ဝင်းအင်းဝတို့လို Unicode နဲ့ကိုက်တဲ့ Phone ပေါင်းက12ခုရှိပါတယ်။အစိုးရ website ပေါင်း40လောက်မှာကြည့်ရင် Unicode နဲ့ကိုက်တဲ့12ခု Zodi နဲ့18ခုမြန်မာဘာသာနဲ့ကြည့်မြင်တာက10ခုလောက်ရှိနေတာတွေ့ရပါတယ်။ဒီလိုအကွဲအကွဲအပြားပြားဖြစ်နေတာရဲ့ဆိုးရတဲ့ရလဒ်ကို2015ရွေးကောက်ပွဲမှာမဲပေးမဲ့မဲဆန္ဒရှင်စင်းထောက်ပြံမှုစ조사တဲ့နေရာမှာတိတိတသားတွေ့ခဲ့ရပါတယ်။မြန်မာနိုင်ငံဟာအဆအဆနောက်ကျနေတာမို့တက်လာတဲ့အစိုးရတွေကပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်တဲ့နေရာမှာဆက်သွယ်ရေးမှာအရေးပါတဲ့မြန်မာစာအတွက်မြန်မာဖောင့်ကိုစံသတ်မှတ်ပေးဖို့အတွက်ပထမဆုံးလှုပ်တင်တယ်လို့ American Tech သူအချက်လက်ဆိုင်ရာပညာရှင်ဦးမြင့်ထွေးကပြောပါတယ်။
မြန်မာတကားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဘာပေါ်ကိုရွှေ့တဲ့အခါမှာအရင်တော့ကျွန်တော်တို့ server ကလေးနဲ့ရေးကြတယ် typewriter လေးနဲ့ရေးကြတယ်အခုကျတော့ digital kit လို့ခေါ်တာပေါ့ဗျာနော် computer kit မှာကျတော့ဒီကဘာလုံးဝကိုယ်ကိုယ်ဘာသာအတွက်ကိုဟို standard တစ်ခုရှိတယ်အဲ့ဒါကို unicode လို့ခေါ်တယ်အဲ့ဒီ unicode ကရှိရတယ်အဲ့ဒီလိုမရှိခဲ့တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အခုရွေးကောက်ပွဲမှာသုံးတဲ့ software တွေ database တွေကကျွန်တော်တို့အချို့နေရာတွေကမကိုက်နေတဲ့အခါမှာပိန်းတဲ့အခါကျတော့ရှိရင်တန်းပြီးတော့ဖတ်လို့မရတာတို့ပိန်းထားတဲ့ software တွေတွန်းကြည့်အတုံးလေးတွေပဲမြင်နေရတာတို့အချို့ software တွေဆိုလို့ရှိရင်တန်းကြည့်ချင်လို့ရှိရင်ကြည့်လို့မရတော့တသက်ထပ်ပြီးတော့ရေးရတာတို့အဲ့ဒါမျိုးတွေလောက်ပါဆိုတော့မလို့အဖက်နဲ့ပို့ပြီးတော့ခက်ခဲသွားတဲ့အပိုင်းတွေရှိတယ်။အဲ့ဒီဥစ္စာတွေကရွေးကောက်ပွဲမှာမဲဆင်းနေပြဿနာတွေအပိုင်းတစ်ပိုင်းနေနဲ့ဖြစ်လာတယ်။ဆိုတော့အဲ့ဒါကြောင့်မလို့ကျွန်တော်တို့စီမံဘာလုပ်ပြန်လဲဆိုတော့နောက်တစ်ခါကျွန်တော်တို့ရွေးကောက်ပွဲလုပ်မယ်ဆို။ကျွန်တော်တို့ပထမဦးဆုံးလုပ်တင်တာနောက်တိုင်းပြည်အတွက်လည်းကောင်းပါတယ်အားလုံးအတွက်ညမာဖောင်းကဒီကဘာလုံးကသိမှတ်ပြတဲ့ ISO compliant unicode ကိုပမာအစိုးရအနေနဲ့အားစိုက်ပြီးတော့လုပ်ဖို့လိုပါတယ
်။ဒီလိုလုပ်တဲ့အခါမှာပေါ့နော်ဘယ်ဘယ်ကနေစရမလဲအရင်ဆုံးရှင်းပြပေးပါဦး
။ဒီအခုပမာကြီးမှာ credit form တွေဆိုရင်တင်စားဆိုဝင်ရမှာတုံးတယ်။ဟောအင်တာနက်မှာဆိုရင်စော်ကြည့်တုံးတယ်။အချို့ဒီအစိုးရရုံးနေမှာဆိုရင် unicode တွေတုံးပါတယ်။အခုဆိုရင်သမ္မတရုံးကဆိုလို့ရှိရင်နှမျိုးထုတ်ပါတယ် unicode နဲ့စော်ကြည့်ကောင်းနဲ့ထုတ်ပါတယ်။အပြစ်တနာဘာဖြစ်လဲဆိုတော့တခုကမှ standardize မဖြစ်တဲ့အခါကျတော့ကျွန်တော်တို့မှအခုဆိုရင်တခုခုဖတ်ချင်လို့ရှိရင်အာဒီဥစားဆိုလို့ရှိရင် software နဲ့ဖတ်ပြီးဟာနဲ့ဖတ်လို့မရဘူးဟိုကဆိုရင်ဟိုကနဲ့ဖတ်လို့မရဘူးအမျိုးမျိုးပြဿနာကြီးတက်ပါတယ်အဲ့ဒါတို့တွေမရှိရအောင်လို့တခုတည်းဖြစ်သွားအောင်လို့ရှင်းတိုင်းပြောရင်တော့ပမာစကားပမာစလုံးရေးပုံရင်းနှီးပင်ပုံကြီးရေးတဲ့အတိုင်းပဲကျွန်တော်တို့ပမာစလုံးတွေအကုန်လုံးတပြိုလေးဖြစ်ဖို့လိုပါတယ
်စံသတ်မှတ်ဖို့လိုတာပေါ့နော
်ဟုတ်ပါခင်ဗ
ျဟုတ်ကဲ့ဒီလိုစံသတ်မှတ်တဲ့အခါမှာဘာတွေအကျိုးရှိမလဲ
နံပါတ်1ကအဲ့လိုစံသတ်မှတ်တဲ့အခါကျတော့အလွယ်ဆုံးတစ်ခုပြောပြရမယ်ကျွန်တော်တို့ဖုန်းလေးတွေအခုအသစ်တွေထပ်ဝင်လာတယ် LG တို့ကျွန်တော်တို့နောက်ပိုင်း Samsung အသစ်တွေဝင်လာတယ် S6 တွေပါတယ်ဘာလဲအဲ့ဒီဖုန်းတွေပေါ်မှာကျွန်တော်တို့အိုးရင်တော့ဖတ်လို့ရတယ်မြန်မာဖုန်းတွေအခုတင်တဲ့ခါမှာတော့ဖတ်လို့မရတော့ဒီဥစ္စာအခုမှမဟုတ်ဘူးအမြဲတမ်းဖြစ်နေတယ်အဖုန်းတစ်ခု upgrade လုပ်လိုက်တိုင်းမြန်မာဖုန်းအသစ်ပြန်သွင်းနေရတယ်နောက်ပြီးအသစ်ပြန်လုပ်နေရတယ်အဲ့ဒါတော့ရဲ့အစားကျွန်တော်တို့က Unicode standard ဖြစ်သွားတယ်အဲ့ဒီဖုန်းလေးဝင်လိုက်မြန်မာဖုန်းတော့ရွေးတဲ့ကြတဲ့တရားနေတယ်ကျွန်တော်တို့မြန်မာစလုံးကိုတန်းဖတ်လို့ရတယ်ခုနကဖုန်းသိရလို့ရဟာမြန်မာဖုန်းဖတ်လို့မရဘူးဆိုပြီးတော့ကျွန်တော်တို့ဟိုဖုန်းဆိုင်ကိုယူသွားပြီးတော့မြန်မာဖုန်းလေးသွင်းပေးပါအောင်အဲ့ဒီခေတ်ကမရှိရတော့ဒါကြောင့်မလို့ကျွန်တော်တို့ Unicode ဆိုတာကိုလုပ်ရတာပါ
ဒီ Unicode ဖြစ်ဖို့အတွက်ကဘယ်သူကနေပြီးတော့ဦးစီးပြီးလုပ်ဖို့လိုပါလဲ
Unicode ကရှိပြီးသားပါအခုတော့တဲ့အချိန်နေပါ Unicode ကရှိပြီးသားအဲ့ဒီဥစ္စာကိုအစိုးရအနေနဲ့ဖွဲ့စည်းတစ်ခုကိုတာဝန်ပေးရမယ်အရင်တော့ဆိုလို့ရှိရင်ပုံမှန်ကြီးမှာမြန်မာသားအဖွဲ့ဆိုတာရှိပါတယ်မြန်မာစာဖေးရဆိုမြန်မာအပိဒံတွေပါထုတ်တဲ့ဥစ္စာတောင်းမှုယူရတူရှိပါတယ်။အဲ့လိုမျိုးအဖွဲ့အစည်းတစ်ခုကိုပညာရေးဝန်ကြီးဌာနကလို့ဆက်သွယ်ရေးဝန်ကြီးဌာနကလို့အဲ့ဒါနေပြီးတော့ဦးစီးပြီးတော့အစိုးရကိုယ်တိုင်ကနေပြီးတော့ဒီဖုန်းကိုသုံးပါတခြားဖုန်းတွေကိုတရားမဝင်ဘူးဆိုပြီးတော့အစိုးရအနေနဲ့လုပ်ဖို့ကောင်းပါတယ်။အဲ့ဒီလိုလိုအစိုးရဘက်ကအားပါပြီးလုပ်ပေးမှကျန်တဲ့လူတွေကနောက်ကနေပြီးတော့လိုက်နာပါရှင်ပေါ့လို့လာပေါ့ဗျာ
။ဆရာအခုလောလောဆယ်မှာဆိုလို့ရှင် Zodi Phone ကလူတိုင်းနဲ့သုံးနေတယ်နော် Zodi Phone နဲ့မှတ်တမ်းမှတ်ရာတွေတော်တော်များများရှိနေပါပြီဆိုတော့ဒီ Zodi Phone ကိုပဲမြန်မာ Unicode ဖြစ်နဲ့ပြောင်းပြီးတော့ ဒီ unicode ဖြစ်တဲ့အထည်ကိုလောက်လို့ရောရနိုင်ပါသလား
တို့ပြောင်းနေကြတယ်ဇော်ကြီးကို unicode အနေနဲ့ပြောင်းမယ်ပဲအလုံးမဖြစ်ဘူးတကယ်လို့ပြောင်းမယ်ဆိုရင်လည်းဇော်ကြီးကိုလည်းဇော်ကြီး unicode အနေနဲ့ပြောင်းရင်ပြောင်းလိုက်ဒါပေမဲ့လောလောဆယ်အထည်ကျွန်တော်မြင်ရသလောက်ဆိုဇော်ကြီး unicode ဆိုပြီးထောက်ပင်မယ်လေဇော်ကြီး unicode က unicode အနေနဲ့တစ်ခါပါလုံးဝအမှန်မပြုတ်ထားဘူးဒါကြောင့်မလို့ကျွန်တော်တို့ဇော်ကြီး code တွေကိုအစ်ထွက်တဲ့ phone တွေမှာတင်လို့ရှိရင်ကျွန်တော်ဇော်ကြီးတွေကိုဖတ်လို့မရဘူးအဲ့ကျွန်တော်တို့ဗားနဲ့ဖတ်ရဆို unicode တွေနဲ့ဖတ် unicode တွေနဲ့ဖတ်ပြီး unicode တွေနဲ့ type တော့လို့ရှိရင်လည်းဇော်ကြီးမှာကျွန်တော်တို့အကောင်တော့ဟို garbage တွေအကောင်တော့ဖတ်လာတာပေါ့ဗျာကြားချင်တာနေပြတခုတော့ရှိတယ်ဇော်ကြီး font ပဲကိုပဲ conversion process ပြီးပြီးတော့ conversion ဆိုတာဇော်ကြီး font နေပြီးတော့ unicode အနေနဲ့ပြောင်းဖို့ programming တွေရှိပြီးပြောင်းရင်အဲ့ဒီတနည်းပဲရှိတယ်လောလောဆယ်ဘာဖြစ်လို့ဆိုတော့ ISO မှာမြန်မာ unicode ကရှိပြီးသားပါဇော်ကြီးကအပြင်ရည်တက်တက်ရည်တာလို့ဖြစ်တင်တာတခုပေါ့လေUnicode ISO standard international standard organization ဆိုတာတကဘာလုံးအတွက်ကိုသူကလောက်ထားတာအဲ့ဒီမှာပမာဖုန်းတခုရှိပြီးသားဖြစ်နေအဲ့ဒီဖုန်းကိုသုံးရမယ်ဆိုကျွန်တော်တို့အနေနဲ့အကျိုးများရှိ
ဒီဇော်ကြီးကိုသုံးရအကျိုးမရှိဘူးလား
ဇော်ကြီးသုံးတဲ့အခါမှာဇော်ကြီးက ISO compliant မဖြစ်တဲ့အတွက်ကြောင့်ဒီမှာမပြုတ်တဲ့အတွက်ကြောင့် software တွေဟို computer တွေအသစ်လဲလိုက်လဲလိုက်ဇော်ကြီးကနေပြီးတော့နောက်ကနေပြီးတော့အသစ်လိုက်လိုက်ရေးရပါတယ်အခုလေးရေးနေတော့မှာပဲတကယ်လို့မြန်မာသားကျွန်တော်တို့ unicode ကိုသာ target မယ်ဆိုရင်အဲ့ဒီလိုမျိုးခဏခဏလိုက်ကြည့်ရမလို့ပါဘူးမလို့တဲ့အတွက်ကြောင့်ဘာဖြစ်လဲဆိုတော့ပိုက်ဆံတွေအများကြီးသက်သာပါတိုင်းပြည်မှာရှိတဲ့လူတွေဖုန်းထားပါတော့အလုံးတစ်သိန်းကိုထုတ်ပေးတယ်ဆိုရင်အလုံးတစ်သိန်းအတွက်ကို unicode သုံးမယ်ဆိုလို့ရှိရင်ခလုတ်ကလေးတစ်ခုနှိမ့်ပြီးသွားတကယ်လို့မြန်မာသားကျွန်တော်တို့ဇော်ကြီးသုံးခဲ့မယ်ဆိုရင်အဲ့ဒီဇော်ကြီးဖုန်းသုံးလို့ရတဲ့ဥစ္စာကိုထည့်ရပါဖုန်းကလို့တစ်သိန်းကိုထည့်ရတာအလုတ်ကတေးသေးကိုကိုမဟုတ်ပါဘူးနောက်တစ်ချက်ကအဲ့ဒါထည့်တဲ့အခါမှာဘာထပ်ဖြစ်လဲဆိုတော့ဖုန်းနဲ့ကီးဘုတ်ပါပြဿနာထပ်တက်လာတယ်ဆိုတော့နှစ်ခုရေးရတော့ကီးဘုတ်နဲ့သိန်းနာနဲ့အကုန်လုံးလုံးလောက်ပါတယ်ဒီဟာကကျွန်တော်ရဲ့တိုင်းပြည်ပြင်ပြဿနာပါနောက်တစ်ချက်ကြီးတဲ့ပြဿနာတစ်ခုကျွန်တော်နိုင်ငံခြားနဲ့ဆက်ဆံတဲ့အခါမှာပြဿနာတက်လာအခုနိုင်ကျွန်တော်တို့တိုင်းပြည်ကကွန်ပျူတာနဲ့ပတ်သက်လို့ရှိရင်ဘာ software မှမထုတ်ပါဘူး database နဲ့ပတ်သက်လည်းမထုတ်ဘူး word processor နဲ့ပတ်သက်ပြီးတော့လည်းမထုတ်ပါဘူးလူများနိုင်ငံကွယ်သုံးရပါတယ်အင်းညာကျင်းနိုင်ငံကြီးရဲ့အခါမှာသူတို့နိုင်ငံကြီး unicode တွေသုံးတော့ဒီတိုင်းကြီးတော့ဟာတစ်ခေါက်ပဲပြောင်းစရာလိုတယ်သုံးလို့ရတယ်ကျွန်တော်တို့နိုင်ငံဒါမျိုးဖြစ်တယ်လေနောက်တစ်ခု standardize လုပ်လိုက်ပေါ့နော် unicode နဲ့ရှိပြီးသားကိုသုံးမယ်ဆိုလို့ရှိရင်ကျွန်တော်တို့ကအင်တာနက်တွေပေါ်မှာအင်္ဂလိပ်စာရေးပြီးဗမာစာကိုဘာသာပြန်တာကို Google ကလုပ်ပေးတာမျိုးကျွန်တော်တို့လွယ်လွယ်ကူကူရရင်ဗမာနိုင်ငံမှာရှိတဲ့နေမှာရှိတဲ့ဗမာစာပဲဖတ်တတ်တဲ့လူတွေအားလုံးကနိုင်ငံခြားသတင်းတွေကိုဗမာလိုဟိုနားလည်နိုင်တဲ့ဘောနဲ့ပြန်ဖတ်လို့ရတဲ့အစီအစဉ်မှာရှိပါဘုံတို့တပ်ဆံကြည့်ရအများကြီးပုံအဆင်ပြေသွားမှာဒါကြောင့်မလို့ကျွန်တော်တို့က sanitize ဖြစ်ဖို့ကောင်းပါလေတတိုင်းပြည်တော်အတွက်ကောင်းပါလေဘာသာပြန်ပေးနိုင်တဲ့အဆင်ပြေဖြစ်လာမယ်နိုင်ငံခြား software တွေကိုသုံးလို့ရှိရင်လည်းပတ်သက်ရေးစရာမလိုတော့ပါဘူးသူတို့ software တွေကိုပဲကျွန်တော်တို့ထည့်ပြီးသုံးနိုင်ရတဲ့အတွက်ကြောင့်လို့ပတ်သက်ထည့်ရေးစရာမလိုပိုက်ဆံလည်းပိုသက်သာပါလေ
အချက်လက်ဆိုင်ရာပညာရှင်ဦးမြင့်ထွေးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှပြန်ပြီးဆုံးရအောင်ပါ
ဒေါက်ခင်မျိုးသက်စီစဉ်တိဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုတောက်ကြနေညပိုင်းမှာအသစ်နားစင်နိုင်ပြီးအခုလိုစနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရရှင်။ VOA American တန်ရဲ့စနေနေ့မနေ့ခင်အစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါရရှင
်။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ American ပြည်တော်စုရဲ့နိုင်ငံတကာဖွံ့ဖြိုးရေးဌာနလက်အောက်ခံကမ္ဘာဖွံ့ဖြိုးရေးအစီအစဉ်ကနေတန်ဇန်းနီးယားနိုင်ငံအတွက်လျှက်စစ်ပုံမှန်ဖြန့်ဖြူးမှုမရရှိတဲ့နေရာဒေသတွေအတွက်အမေရိကန်ဒေါ်လာ5သန်းစင်ကဲထောက်ပံ့ပေးသွားမှာဖြစ်ပါတယ်။ Development Innovative Ventures DIV အစီအစဉ်ကတစ်ဆင့်ထောက်ပံ့ပေးသွားမယ်အကြောင်းဒီဇင်ဘာလ18ရက်နေ့ကကြေညာလိုက်တာဖြစ်ပြီးလျှက်စစ်ပုံမှန်ဖြန့်ဖြူးမှုမရရှိတဲ့ဒေသတွေကအင်ဂျီပေါင်းတသန်းအတွက်စမ်းသပ်ကာလပြုလုပ်ပြီးတဲ့နောက်မှာထပ်ဆင့်ဖြန့်ဖြူးပေးနိုင်ဖို့ရင်းနှီးမြှုပ်နှံမှုတွေစိုက်ထုတ်ပေးသွားမှာဖြစ်ပါတယ်။တန်ဇန်းနီးယားနိုင်ငံမှာဖျက်မြလူဦးရေတန်း40လောက်ဟာလျှက်စစ်မီမရရှိကြပါဘူး။ဈေးနှုန်းမြင့်မားပြီးယုံကြည်စိတ်ချရမှုမရှိတဲ့အပြင်လျှက်စစ်မီလုံးဝမရရှိတဲ့မိသားစုတွေအတွက်လက်ရှိအချိန်မှာတစ်လမှာမိသားစု1000စီတိုးမြင့်ပြီးတံပိုးနဲ့လျှက်စစ်မီတွေဖြန့်ဖြူးပေးနေတာဖြစ်ပါတယ်။ပုံမှန်လျှက်စစ်မီဖြန့်ဖြူးမှုမဟုတ်တဲ့နည်းနဲ့ဖြန့်ချီတဲ့ဒီလျှက်စစ်မီဖြန့်ချီတဲ့နည်းဟာတယ်လီကွန်စီးပွားရေးလုပ်ငန်းကပုံစံကိုနမူနာယူပြီးဆောင်ရွက်တာဖြစ်ပါတယ်ဝယ်ယူသုံးဆွဲလိုသူတွေအနေနဲ့ကိုယ်အသုံးပြုလိုတဲ့လျှက်စစ်မီပမာဏကိုမိုဘိုင်းဖုန်းကတဆင့်ငွေကြိုပေးပြီးနေအောင်ကြီးစွမ်းအင်သုံးလျှက်စစ်မီတွေကိုမိမိတို့သုံးဆွဲလိုတဲ့မိသားစုအတွက်ဝယ်ယူတဲ့စနစ်ဖြစ်ပါတယ် DIV အစီအစဉ်နဲ့ ပုံမှန်လျက်စစ်ကြိုးတွေကတဆင့်ဖြန့်ချီခြင်းမဟုတ်တဲ့ဒီအစီအစဉ်ကြောင့်တန်ဇန်နီးယားအိမ်တောင်စုပေါင်း2,000,000ကျော်လျက်စစ်မီရရှိကြမှာဖြစ်ပါတယ်။ DIV အစီအစဉ်ဟာလျက်စစ်မီဘယ်ကရနိုင်မယ်ဆိုတာအပါအဝင်စမ်းသပ်စစ်ဆေးတာနဲ့လက်တွေ့ပြနိုင်တဲ့တီထွင်ကြံစားမှုတွေအပြင်အခကျင်းငွေတက်တာပြီးပုံမှန်ကောင်းမွန်တဲ့အဖြေရရှိတဲ့အစီအစဉ်တစ်လဲဖြစ်ပါတယ်။ဝယ်ယူအသုံးပြုလိုသူတွေအတွက်ထိရောက်တဲ့အကျိုးသက်ရောက်မှုရှိပြီးအိမ်တော်စုပေါင်းသိန်းနဲ့ချီကိုဖြန့်ဖြူးပေးနိုင်တဲ့ DIV အစီအစဉ်ကို2012ခုနှစ်ကစတင်ခဲ့တာဖြစ်ပြီးဒါဟာ3ချိန်မြောက်ထောက်ပံ့ပေးခြင်းလည်းဖြစ်ပါတယ်။ပုံမှန်လျက်စစ်ကြိုးတွေကတဆင့်ဖြန့်ချီခြင်းမဟုတ်တဲ့လျက်စစ်မီဖြန့်ချီတဲ့အစီအစဉ်ဟာ Power Africa ဆိုတဲ့အဖွဲ့ကလျက်စစ်ကြိုးတွေမရောက်နိုင်တဲ့ဒေသတွေအတွက်စတင်ဆောင်ရွက်ခဲ့တဲ့အစီအစဉ်ပေါ်အခြေခံပြီးလှုပ်ဆောင်တာဖြစ်ပါတယ်။ဒီအစီအစဉ်ဟာလျက်စစ်မီမရနိုင်တဲ့ဒေသတွေမှာဖွံ့ဖြိုးတိုးတက်မှုရှိနိုင်အောင်အာဖရိကတိုက်တွင်းလျက်စစ်မီရရှိနိုင်ရေးနီလန်းရှာဖွေဆောင်ရွက်ခြင်းရဲ့တစိ့တဒေသလည်းဖြစ်ပါတယ်။ခနေ့အချိန်ထိတန်ဇန်နီးယားနိုင်ငံအတွင်းလျက်စစ်မီရနိုင်ရေးစမ်းသပ်မှုအစီအစဉ်အတွက် DIV ကငွေကြေးထောက်ပံ့ပေးခဲ့ပြီးဖြစ်ပါတယ်။အဲ့ဒီစမ်းသပ်မှုတွေကြောင့်လျက်စစ်မီထပ်မံဖြန့်ချီရေးမှာရင်းနှီးမြှုပ်နှံမှုပုဂ္ဂလိကနဲ့အစိုးရထံကစိတ်ဝင်စားမှုတွေရရှိနေပြီလည်းဖြစ်ပါတယ်။ပုံမှန်မဟုတ်တဲ့လျက်စစ်ဖြန့်ချီရေးအစီအစဉ်မှာတန်ဇန်နီးယားအစိုးရကပူးပေါင်းပါဝင်လာတဲ့အတွက်2015ခုနှစ်နှစ်စန်းပိုင်းမှာတန်ဇန်နီးယားနိုင်ငံသားမိသားစုပေါင်းတသန်းဟာတန်ဖိုးနဲ့လျက်စစ်မီရရှိနေကြပြီဖြစ်ပြီး2018ခုနှစ်မှာမိသားစုပေါင်း5သန်းကိုဖြန့်ချီပေးနိုင်ဖို့ရည်မှန်းထားပါတယ်။စီးရဲတွင်နှစ်နေတဲ့သူတွေတန်ရှင်းပြီးယုံကြည်စိတ်ချရတဲ့လျက်စစ်မီရရှိတဲ့အတွက်စီရဲတွင်နဲ့မှာတန်တရားလည်နေတဲ့ဘဝကနေလွတ်မြောက်ရုံထွက်နိုင်ရေးကိုအထောက်အကူပြုစေလိမ့်မယ်လို့အမေရိကန်ကမ္ဘာဖွံ့ဖြိုးရေးအစီအစဉ်အကြီးအကဲအန်မေချန်းကပြောပါရယ် DIV အစီအစဉ်ရဲ့အထောက်ပံ့နဲ့ပုံမှန်လျက်စစ်မီမရနိုင်သူတွေကိုတီထွင်ကြံစည်မှုတွေကတဆင့်လျက်စစ်မီရရှိနိုင်အောင်ဆွမ်းဆောင်ပေးပြီးတစ်ကမ္ဘာလုံးမှာရင်ဆိုင်နေရတဲ့ဒီအရေးပါတဲ့ပြဿနာကိုဖြေရှင်းပေးနိုင်တဲ့အတွက်ဝမ်းမြောက်ဂုဏ်ယူကြောင်းအန်မေချန်းကပြောပါရယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါရရှင်။သောတာရှင်နေနေနဲ့ကျမတို့ VOE ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့တဲ့ချင်းတွေတောင်းယူလို့ရတယ်ဆိုရင် VOE email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ကျမတို့အခုလက်ရှိထုတ်လွှင့်ပေးနေတဲ့စနေနေ့မနက်ခင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်။ VOE American အတန်းကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက် 7:00 ကနေ 9:00 အထိတစ်ချိန်နေ့လယ် 12:00 ကနေနေ့ခင်း 1:00 အထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါရှင်။ဒီကနေ့မနက်ဖြန်အစီအစဉ်ဆုံးသတ်ခင်မှာတော့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကတလှည့်ကြီးညာပေးပါဦးမယ်ရှင်
။မက္ကဆီကိုမူရရာဇာအယ်ချာပိုဂတ်စမန်ကိုအာဏာပိုင်တွေကပြန်ပြီးဖမ်းမိပြီလို့မက္ကဆီကိုသမ္မတကကြီးညာခဲ့ပါတယ်။အကျဉ်းချခံရတဲ့အယ်ချာပိုဟာလွန်ခဲ့တဲ့9လတုန်းကလက်ဝက်မြောက်လိုင်ကောင်းကနေထွက်ပြေးလွတ်မြောက်သွားခဲ့တာဖြစ်ပါတယ်။သမ္မတက Spanish Friday Twitter စာမျက်နှာကနေဂတ်စမန်ကိုဖမ်းမိတဲ့အကြောင်းပြောကြရမှာကြိုးပမ်းချက်အောင်မြင်ပြီးသူ့ကိုမိထားပြီလို့ကြီးညာခဲ့တာပါ။ဂတ်စမန်ရဲ့မွေးရထားနေစင်နာလိုအပြည်နယ်Los Mochis မြို့မှာ Mexico Marine တပ်သားတွေနဲ့ပြစ်ခတ်မှုဖြစ်ပွားခဲ့ပြီးနောက်ပိုင်းသူ့ကိုဖမ်းမိတာဖြစ်ပါတယ်။ Gasman ကိုဖမ်းမိတာ Mexico ကရော American ပြည်သူတွေကပါအောင်မြင်မှုတစ်ခုဖြစ်တယ်လို့ American အစိုးရရှေ့နေချုပ် Loretta Lynch ကပြောပါတယ်။ American မျိုးရဲ့ဆေးဝါးထိန်းချုပ်ရေးအဖွဲ့ကလည်းဒီသတင်းအတွက်အလွန်ဝမ်းမြောက်ကျေနပ်ကြောင်းပြောပါတယ်။ Belgium နိုင်ငံ Brussels ကတိုက်ခန်းတစ်ခုစီးနင်းရှာပွဲမှုမှာပြင်းထန်နိုင်ငံ November 17ရက်အကြမ်းဖက်တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးအလို့ရှိနေသူရဲ့လက်ဗိုလ်ရာကိုတွေ့ရတယ်လို့ Belgium ရဲတပ်ဖွဲ့ကတောက်ကြနေမှာပြောပါတယ်ပြီးခဲ့တဲ့လစီးနင်းရှာပွဲမှုတွေလုပ်တဲ့တိုက်ခန်းတဲ့မှာဆာလာအက်ဒယ်ဆလမ်ရဲ့လက်ဝယ်ရနဲ့အတူဖောက်ခွဲပစ္စည်းတွေတည်ဆောင်မှာအသုံးပြုဖို့ဖြစ်နိုင်တဲ့အင်ရင်းကပတ်3ခုကိုလည်းတွေ့ရှိခဲ့တာပါအာဖဂနစ္စတန်နိုင်ငံအရှေ့ပိုင်းမှာတောက်ကြနေက IS တွေ့ကြော်တွေကလူ9ယောက်ကိုခေါင်းဖြတ်တတ်လိုက်ပြီးမကြခင်မှာပဲအမေရိကန်ဘက်ကပြစ်ခတ်တယ်လို့ယူဆတဲ့ drone ရင်နဲ့တိုက်ခိုက်ခံရတဲ့အတွက်အဲ့ဒီ data မှာပဲ IS 18ဦးတည်းမှနေတည်ဆုံးခဲ့ရပါတယ်Internet ပေါ်မှာအကြမ်းဖက်ယူရတာတိုက်ဖြည့်အတွက် American သမ္မတအင်ဂျီရောနဲ့ထိတ်တန်းလုံခြုံရေးအရှိတွေက American အကြီးဆုံးနည်းပညာကုမ္ပဏီတွေနဲ့ California ပြည်နယ်ဆန်ဝိုဇေးမှာတွေ့ဆုံကြပါတယ်
။စနေနေ့မနေ့ပိုင်းနောက်ဆုံးရဒေသတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မြို့သက်ကြီးညာပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကမန်နန်ဒါချန်ဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ညနေပဲ 6:00 ကနေ 9:00 အထိထုတ်လွှင့်မဲ့အစီအစဉ်တွေကို line to meter 7961 41တို့ကနေအတန်လွှင့်ပေးသွားမှာပါ။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ရှင်။ကျမခွာညိုပါ
This program has come to you from the Voice of America, Washington.